Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ2020ပြည့်နှစ်နိုဝင်ဘာလ19ရက်ဇာတာပတိနေ့မနက်ခင်း VOA ရဲ့အစီအစဉ်လေးကိုစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုယာယီအားဖြင့်ပြောင်းလဲထုတ်လွှင့်နေပါတယ်အခုရင်ဆုံးနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကျွန်တော်ညံဝင်းအောင်နဲ့ကိုအောင်မြတ်သူတို့ကပြောပြသွားမှာပါအမေရိကန်အောက်လွှတ်တော်ဒီမိုကရက်အမတ်တွေကလက်ရှိအောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီကိုဥက္ကဋ္ဌအဖြစ်ဆက်ပြီးနောက်ထပ်နှစ်သက်တမ်းတိုးတောင်းဝန်ယူနိုင်ဖို့ပြန်လည်အဆိုပြုလိုက်ပါတယ်။ဇန်နဝါရီလမှကျင်းပမယ့်အောက်လွှတ်တော်သက်တမ်းစတင်တဲ့အခါဒီအဆိုပြုချက်ကိုတရားဝင်အတည်ပြုကြမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ခံသမ္မတဂျိုးဘိုက်ဒန်ရည်ရွယ်ထားတဲ့အစီအစဉ်တွေအတည်ပြုနိုင်ရေးပဲ့ကန်ရမှာတော့ခံယူချက်သဘောထားကွဲလွဲတာတွေရှိနိုင်တာကြောင့်နန်စီ ပီလိုစီအနေနဲ့အများစုတွေကလူနည်းစုကိုပဲဥဆောင်နိုင်ပွဲရှိပါတယ်။ဗိုလ်ထုနေ့ကအောက်လွှတ်တော်ဒီမိုကရက်အမတ်တွေကကယ်လီဖိုးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အမတ်ဖြစ်တဲ့နန်စီ ပီလိုစီကိုဥက္ကဋ္ဌဖြစ်ပြိုင်ပွဲမရှိအဆိုပြုကြေညာလိုက်ကြတာပါ။ကိုဗစ်ကာယောဂါကြောင့်ဒီမိုကရက်အမတ်တွေကပထမဆုံးအနေနဲ့အွန်လိုင်းကနေမဲပေးပြီးခေါင်းဆောင်ကိုရွေးချယ်ကြတာဖြစ်ပါတယ်။အောက်လွှတ်တော်ဒီဥက္ကဋ္ဌစတန်နီဟိုယာနဲ့ပါတီတတိယခေါင်းဆောင်ဂျင်းကလီဗန်တို့ကိုလည်းပြန်လည်ရွေးချယ်အဆိုပြုလိုက်ကြပါတယ်။အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီးလွှတ်တော်ဥက္ကဋ္ဌဖြစ်ခဲ့တဲ့နန်စီ ပီလိုစီကဒီမိုကရက်တစ်ပါတီအတွင်းစည်းရုံးညင်ညွတ်ကြဖို့ဆော်ဩတဲ့စာတစ်စောင်ဒီသတင်းပတ်တဲ့ပေးပို့ခဲ့ပါတယ်ခင်ဗျာ။အီရန်နိုင်ငံကမြေအောက်စစ်ရုံတွေမှာယူရေနီယံဗဟုကွာဆက်တပ်ဆင်မှုလုပ်ငန်းတွေစတင်နေတာသိကြကြောင်းကုလသမဂ္ဂအနုမြူစွမ်းအင်အေဂျင်စီ IAEA ကတည်ပြုလိုက်ပါတယ်။ဒါပေမဲ့အီရန်နိုင်ငံကတော့နိုင်ငံရဲ့ယူရေနီယံတပ်ဆင်တဲ့စွမ်းဆောင်ရည်ဟာအလုံးချုံကြည့်ရင်တိတိတသာတိုးလာတာမရှိဘူးလို့ညင်းဆိုပါတယ်။ဗဟုကွာဆက်184ခုကိုအီရန်နာဒန်စ်နျူကလ িয়ার စစ်ရုံရဲ့နေရာအစ်တစ်ခုတည်းရွှေ့ပြောင်းလိုက်ပြီးလုပ်ငန်းတွေကိုမကြာခင်ကစတင်လည်ပတ်နေပြီလို့ IAEA ညွှန်ကြားရေးမှူးချုပ်ကရစီကဗီယက်နမ်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ဒါဟာ JCPOA ခေါ်2015တုန်းကအင်အားကြီးနိုင်ငံတွေနဲ့ပူးတွဲလက်မှတ်ထိုးခဲ့တဲ့ Inter-Nuclear သဘောတူစာချုပ်ကိုချိုးဖောက်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ Iran ရဲ့အခုအစီအစဉ်ဟာ Uranium တန့်စင်ရေးပမာဏအများကြီးထုတ်နိုင်ဖို့အလားအလာနည်းတာကိုသတိပြုမိကြောင်း Mr. Grossi ကပြောပါတယ်။2018တုန်းကသမ္မတ Donald Trump Iran-Nuclear သဘောတူစာချုပ်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပြီးနောက်ပိုင်းအီရန်ကလည်းနျူကလ িয়ার သဘောတူညီချက်တွေကိုချိုးဖောက်မယ်လို့ပြောင်ပြောင်လေးလေးကြေညာထားတာပါအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့အီရန်နျူကလ িয়ার အရေးညှိနှိုင်းတာတွေပြန်လုပ်ဖို့စိတ်ဝင်စားတယ်လို့အလေးနဲ့ပြောဆိုထားကြောင်းနယူးယောက်တိုင်းစ်သတင်းစာမှာရေးသားဖော်ပြပါတယ်ဂျာမနီနိုင်ငံမှာကိုဗစ်ကာယောဂါကာကွယ်ထိန်းချုပ်ဖို့အတွက်အစိုးရရဲ့လုတ်ပိုင်ခွင့်ဥပဒေတရက်ကိုဂျာမနီအထက်နဲ့အောက်လွှတ်တော်နေရာစလုံးကအတည်ပြုပြဋ္ဌာန်းလိုက်ပြီးနောက်ထောင်ချီတဲ့ပြည်သူတွေဟာဘာလင်မြို့တော်မှာဗိုလ်ထုနေ့ကဆန္ဒပြကန့်ကွက်ခဲ့ကြပါတယ်ဒါဟာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲဦးဆောင်တဲ့အစိုးရကပုံမတင်းကျပ်တဲ့တားမြစ်ချက်တွေလှုပ်ဆောင်နိုင်အောင်လုပ်ပိုင်ခွင့်အာဏာပို့ပေးလိုက်တယ်လို့ဖြစ်သွားစေတာကြောင့်အခုလိုဆန္ဒပြကြတာဖြစ်တယ်လို့ဆိုပါတယ်အခုပြဋ္ဌာန်းလိုက်တဲ့ဥပဒေအရလူတွေကိုခတ်ခုတ်ခွာနေခိုင်းတာနှာခေါင်းစီးမဖြစ်မနေတတ်ခိုင်းတာလူမြင်ကွင်းမှာအရက်တောက်တာကိုတားမြစ်တာအာဂစားပွဲတွေရဆိုင်တာမျိုးဈေးဆိုင်တွေပိတ်ခိုင်းတာမျိုးအထိပါဝင်ပါတယ်ဂျာမနီနိုင်ငံကကိုဗစ်ဒုတိယလှိုင်းကိုကင်တွယ်ရမှာအကန့်အသတ်နဲ့ပြည်ပင်တားဆီးတဲ့အစိုးရရဲ့နောက်ဆုံးလွှတ်ရောက်ကိုဂျာမနီနိုင်ငံသားအများစုကလက်ခံပေမဲ့လူနည်းစုလက်ရရင်းဝါဒီတွေကတော့ဒီဥပဒေအစ်စ်ကအစိုးရလုပ်ပိုင်ခွင့်ကိုပိုပေးတယ်ဆိုပြီးဝေဖန်နေပါတယ်။ပါလီမန်တို့ကပါလီမန်အဆောက်အုံအရှိပိုင်းဝင်အစိုးရရုံးရှိတွေမှာဆန္ဒပြကန့်ကွက်တာတွေဇက်တိုက်ပြုလုပ်ဖို့ပြင်ဆင်နေတာကိုလည်းလုံခြုံရေးအကြောင်းပြချက်နဲ့တားမြစ်ထားပါတယ်။ဗိုလ်ထုနေ့တရက်ထဲမှာတင်ဂျာမနီနိုင်ငံမှာကိုဗစ်ကူးစက်အတည်ပြုလူနာသစ် 18,500 ကျော်တိုးလာပါတယ်။အခုချိန်ထိဆိုရင်ဂျာမနီနိုင်ငံမှာကိုဗစ်ကူးစက်ခဲ့သူစုစုပေါင်း13,000ကျော်လောက်ရှိပြီးကိုဗစ်ကြောင့်သေဆုံးသူ13,100ကျော်ရှိနေပါတယ်ခင်ဗျာတရုတ်ရုရှားအီရန်နဲ့မြောက်ကိုရီးယားနိုင်ငံအစိုးရတွေကကြောတောက်နောက်ခံပေးထားတဲ့အဖွဲ့တွေဟာကနေဒါနိုင်ငံကိုစိုက်ဘာရာဇဝတ်မှုကျူးလွန်ဖို့အဓိကချိန်ချောင်းနေတယ်လို့ကနေဒါနိုင်ငံကပထမဆုံးအချိန်ဗုဒ္ဓနေ့မှာဆွဆဲပြောဆိုလိုက်ပြီးကနေဒါရဲ့လျှက်စစ်ဖြန့်မြူရေးလမ်းကြောင်းပြတ်တောက်သွားအောင်ကြိုးပမ်းလာနိုင်တယ်လို့စိုးရိမ်မိကြောင်းပြောပါတယ်အဲ့ဒီလေးနိုင်ငံဟာကနေဒါနိုင်ငံကိုမဟာဗျူဟာရအကြီးမားဆုံးချိန်ချောင်းနေတဲ့အတွက်စိုးရင်ရတယ်လို့ကနေဒါနိုင်ငံရဲ့ CSE ခေါ်မြို့သားထောင်လန်ရေးအေဂျင်စီကတတိပေးလိုက်တာပါအစိုးရကကြောတောနောက်ခံပေးထားတဲ့အင်တာနက်ဆိုင်ပါလှုပ်ရှားမှုတွေဟာရေပူရအဖြစ်စံပြရှုပ်ထွေးလွန်းတယ်လို့ CSE အေဂျင်စီရဲ့နိုင်ငံတော်ဆိုင်ပါချင်းချောင်းမှုများလေးလာရေးဒုတိယအစီရင်ခံစာမှာဖော်ပြပါတယ်လွန်ခဲ့တဲ့နှစ်နှစ်ကစလို့ကနေဒါနဲ့တရုတ်နိုင်ငံကြားဆက်ဆံရေးတည်တည်တသာကြာဆင်းခဲ့တယ်လို့ရုရှားနိုင်ငံကိုလည်းကနေဒါကပြင်းထန်တဲ့ဝေဖန်မှုတွေလုပ်ခဲ့ပါတယ်2018ခုနှစ်ကထုတ်ပြန်တဲ့ CIC ထောက်လန်းကြီးရဲ့ပထမအစီရင်ခံစာထဲမှာတော့ ဆိုင်ဘာရာဇဝတ်မှုလှုပ်ရှားသူတွေဟာနိုင်ငံခြားအခြေစိုက်အဖွဲ့တွေလို့သာဖော်ပြခဲ့ပေမဲ့ပြီးခဲ့တဲ့ဇူလိုင်လတည်းအမေရိကန်ဗီဒီယိုနဲ့ပူးတွဲပြီးရုရှားကျော်တော်နောက်ခံပေးထားတဲ့ဟက်ကာတွေဟာကိုဗစ် -19 ကာကွယ်ဆေးနဲ့ပတ်သက်တဲ့အချက်လက်တွေဝင်ရောက်ခိုးယူဖို့ကြိုးပမ်းခဲ့တယ်လို့ပူးတွဲပြီးဆွဆွဲခဲ့တာပါ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ညဒိုင်းနိုမီတာ40 kHz 9.3 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကကျတဲ့မရင်းနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြညာနေပါတယ်ကျွန်တော်အောင်မြတ်သူပါမြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ် -19 ရောဂါကူးစက်သူ1592ဦးထပ်တိုးပြီးသေဆုံးသူက25ဦးထပ်တိုးတဲ့အကြောင်းဂျမားရေးနဲ့အားကစားဝန်ကြီးဌာနရဲ့ဗုဒ္ဓဟူးနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါဗျာ။မနေ့ကထုတ်ပြန်ချက်မှာသေဆုံးသူတွေထဲမှာ23ဦးကနောက်ခံရောဂါအကန့်ရှိသူတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါဗျာ။ဓာတ်ကွဲနမူနာပေါင်း 21,232 ခုကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးအနည်းကဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း 95,314 ခုရှိသွားပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်က 1,650 ဦးရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့ 93,322 ဦးရှိသွားပါပြီ။မနေ့ညထုတ်ပြန်ချက်မှာဆေးရုံစင်ကွင်ရရှိသူအရေအတွက် 490 ဦးရှိတယ်လို့ဖော်ပြထားတာကြောင့်ဆေးရုံကစင်ကွင်ရရှိသူစုစုပေါင်း 54,964 ဦးရှိသွားပြီဖြစ်ပါတယ်။နေ့စဉ်ထုတ်ပြန်ချက်မှာဆေးရုံစင်ကွင်ရသူအရေအတွက်တောင်အောင်ရောလာတာရက်အနည်းငယ်ရှိပြီဖြစ်သလိုဒီကနေ့ဆေးရုံစင်ကွင်ရသူအရေအတွက်ကတော့900တောင်မရှိခဲ့ပါဘူး။အဘာတဝမ်းမှာကိုဗစ်ရောဂါပြန့်နှံ့မှုနဲ့ကူးစက်မှုတွေတက်မသွားသေးပဲအမေရိကန်ဥရောပနဲ့အာရှနိုင်ငံအများပြားမှာဆက်ပြီးတိုးနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းရောဂါပိုးကူးစက်သူအရေအတွက်ပိုပြီးတိုးလာနိုင်တယ်ဆိုတာသက်ဆိုင်ရာတာဝန်ရှိသူအသီးသီးကသတိပေးထားပြီးရောဂါပိုးကူးစက်မှုကိုတားဆီးနိုင်မှုအတွက်ပိတ်ပင်ကန့်သတ်ချက်တွေလည်းဆက်ပြီးချမှတ်ထားပါတယ်။ရင်ဂျာရီနေရက်ပြန်နိုင်မယ့်ရက်ကိုသတ်မှတ်ပေးရေးမြန်မာအစိုးရကိုဖိအားပေးတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီး AK Abdul Momen ကအင်ကာနေမှာပြောကြားလိုက်ပြီးမြန်မာအစိုးရကိုဖိအားပေးဖို့အတွက်မိတ်ဆွေနိုင်ငံတွေကိုလည်းတောင်းဆိုသွားမယ်လို့ပြောပါတယ်။ရင်ဂျာရီဘယ်နေ့ကစပြန်နိုင်မယ်ဆိုတဲ့ရက်ကိုမြန်မာအစိုးရအသစ်အနေနဲ့သတ်မှတ်ပေးဖို့တောင်းဆိုမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကဒီလူတွေကိုပြန်ပို့ပေးဖို့အစဉ်သက်ရှိနေတယ်လို့ဝန်ကြီးမိုမန်ကပြောတာကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးစီးသွားပြီဖြစ်တာမို့ရိုဟင်ဂျာတွေပြန်ပို့ပေးရေးမြန်မာအစိုးရကိုဖိအားပေးလှုပ်ဆောင်သွားမယ်လို့ဘင်္ဂလားဒေ့ရှ်ရဲ့မိတ်ဆွေနိုင်ငံတွေဖြစ်တဲ့တရုတ်ဂျပန် EU နဲ့ UK စတဲ့နိုင်ငံတွေကပြောကြောင်းလဲဝန်ကြီးမုံမန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရောက်နေတဲ့ရိုဟင်ဂျာတွေမြန်မာပြည်ဘက်ကပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်တရုတ်မြန်မာသုံးပွင့်ဆိုင်လမ်းစဉ်တစ်ခုကိုလည်းချမှတ်ဆောင်ရွက်နေတယ်လို့ဝန်ကြီးမုံမန်ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကိုတရှန်ချာကျွန်းကိုပို့မဲ့အစီအစဉ်ဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းဒါပေမဲ့သူတို့ကိုဘယ်နေ့မှအပိသက်ပို့မြင့်မယ်ဆိုတာကိုမဆုံးဖြတ်ရသေးကြောင်းဝန်ကြီးမွန်မန်ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရပြန်နိုင်ရေးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းနဲ့ပူးပေါင်းဆောင်ရွက်နေသလိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းနားလည်မှုစာချုပ်တော်လက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အမရန်ခန်ဟာအိန္ဒိယအာဖဂန်နစ္စတန်နိုင်ငံကိုအခုကြာသပတေးနေ့မှာတွားရောက်မှာဖြစ်ပြီးစီဘွားရေးပူးပေါင်းဆောင်ရွက်မှုနဲ့အာဖဂန်ပြည်တွင်းစစ်အဆုံးသတ်ရေးတို့အတွက်အမေရိကန်ကျော်တော်နောက်ခံပေးထားတဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုဆွေးနွေးပွဲရှိရလို့ပါကစ္စတန်အရာရှိတွေကပြောပါတယ်။မယုံကြည်မှုတွေတန်တရားတွေကြောင့်ကာလရှိကြာနှစ်နိုင်ငံဆက်ဆံရေးအဆင်မပြေဖြစ်လာခဲ့ပြီးနောက်ဆက်ဆံရေးအနေငယ်ပြန်ကောင်းစားပြုလာတဲ့အချိန်မှာအာဖဂန်နစ္စတန်သမ္မတအာရှက်ဂန်နီရဲ့ဖိတ်ကြားချက်အရဝန်ကြီးချုပ်တာဝန်ယူပြီးနှစ်နှစ်အကြာမှာအမေရိကန်အနေနဲ့အာဖဂန်နစ္စတန်ကိုပထမအဆုံးအချိန်ချစ်ကြည်ရေးသွားရောက်မှာဖြစ်ပါတယ်။ဝန်ကြီးချုပ်ခန်ရဲ့ခီးစဉ်ဖြစ်မလာခင်နှစ်ပတ်ထိပ်တန်းအရာရှိတွေအပြန်လန်သွားရောက်လက်ပတ်မှုတွေရှိခဲ့တာကြောင့်နှစ်ပတ်တင်းမမှုတွေရောကျလာတဲ့အပြင်စီးပွားရေးအပူပေါင်းဆောင်ရွက်မှုတွေလည်းတိုးမြင့်မှုဖြစ်လာခဲ့လို့အရာရှိတွေကပြောပါတယ်နှစ်နိုင်ငံအကြားကီလိုမီတာ1600ကျော်ရှည်လျားတဲ့နယ်နိမိတ်ထိစပ်မှုတွေရှိနေသလိုပါကစ္စတန်နဲ့ဝင်ပြီးနယ်စပ်ပြတ်ကျော်အဖြတ်လုပ်ငန်းတွေလှုပ်ဆောင်တဲ့စစ်သွေးကြွတွေကိုအာဖဂန်နစ္စတန်ကသူ့နိုင်ငံအတွင်းလက်ခံလာတယ်လို့ပါကစ္စတန်ဘက်ကဆွဆွဲပြောဆိုနေတာပါအယ်ဆာဗာဒေါနိုင်ငံကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ Hurricane Iota ဟာနီကရာဂွာနိုင်ငံကိုဝင်ရောက်တိုက်ခတ်ခြင်းမှာတော့အပူပိုင်းမုန်တိုင်းအဖြစ်အားပြော့လာပေမဲ့လေတိုက်နှုန်းပြင်းပြီးမိုးသီးသန့်စွာရွာသွန်းဆဲဖြစ်ပါတယ်။ American မြို့သား Hurricane Center ကနောက်ဆုံးထုတ်ပြန်ခဲ့တဲ့သတင်းအရမုန်တိုင်းဟာ El Salvador မြို့တော် San Salvador အနောက်ဘက်ခြမ်းကိုဖြတ်သန်းတိုက်ခတ်ပြီးနောက် အခုကလိဖိယာနဲ့ရဲဝံအနေနဲ့ပဲရှိတော့တယ်လို့ဆိုပါတယ်။အင်အားပြင့်တိုင်ခဲ့တဲ့မုန်တိုင်းတစ်ခုဖြစ်နေနဂရကောင်ကိုလည်းဝင်ရောက်တိုက်ခိုက်ကြတာမို့အခုအခါမုန်တိုင်းရဲ့အကျဉ်းချံဖြစ်တာရှိနေတော့တယ်ဆိုပေမဲ့လည်းဟွန်ဒူရက်စ်နဂရကောင်နဲ့ဂွတ်တီမာလာတို့မှာမြေပြိုမှုတွေနဲ့ရေကြီးမှုတွေကိုကြာသပတေးနေ့ထိကြုံရနိုင်တယ်လို့သတိပေးထားပါတယ်။နဂရကောင်နိုင်ငံအရှေ့မြောက်ဘက်ကမ်းခြေကိုပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းဟာရီကိန်းအက်တာဝင်ရောက်တိုက်ခိုက်ခဲ့တဲ့လမ်းကြောင်းနဲ့ကီလိုမီတာအနည်းငယ်လောက်သာကွာဝေးတဲ့နေရာကိုတနင်္လာနေ့ကဟာရီကိန်းအက်ဝတာဝင်ရောက်တိုက်ခိုက်ခဲ့တာပါ။အက်ဝတာဟာအင်မတန်အပြင်းပြင်းဖြစ်စီဆုံးရှုံးမှုတွေများတဲ့အဆင့်၅ရှိတဲ့မုန်တိုင်းကြီးဖြစ်ပါတယ်။မုန်တိုင်းကြောင့်ထောင်ပေါင်းများစွာသောဒေသခံတွေဟာပြင်ပကမ္ဘာနဲ့အဆက်အသွယ်ပြတ်တောက်ခဲ့သလိုထောင်ပေါင်းများစွာလည်းအိုးအိမ်ဆုံးခွာထွက်ပြေးကြရပါတယ်။နီကရာဂွာနိုင်ငံအတွင်းညစ်တစ်ခုကိုဖျက်ကူးဖို့ကြိုးစားတဲ့ကလင်းငယ်နှစ်ဦးအပါအဝင်မုန်တိုင်းကြောင့်ဒေသတွေမှာလူအနည်းဆုံး၉ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဟာရီကိန်းအဝတာဟာ2020ခုနှစ်အတွက်အတ္တလန္တိတ်သမုဒ္ဒရာကဖြစ်ပေါ်တဲ့မုန်တိုင်းရာသီအတွင်းနာမည်ပေးထားတဲ့30ခုမြောက်မုန်တိုင်းအဖြစ်အမေရိကန်မျိုးသားမိုးလေဝသဌာနကမှတ်တမ်းတင်ထားတဲ့မုန်တိုင်းတစ်ခုလည်းဖြစ်ပါတယ်။မုန်တိုင်းရာသီဟာနိုဝင်ဘာလ30ရက်နေ့မှာသက်တမ်းကုန်ဆုံးမှာဖြစ်ပါတယ်။ကျသပရိနေနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်အစီအစဉ်လေးကိုနားဆင်ရမှာပါ
NLD ပါတီအနေနဲ့ခေတ်ဆက်ဆက်ဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခကိုနိုင်ငံရေးညီးနဲ့အပြည့်ရှာဖို့ဆုံးဖြတ်ထားကြောင်းအဖွဲ့ချုပ်ကထုတ်ပြန်လိုက်သလိုပြည်တွင်းငြိမ်းချမ်းရေးအတွက်အားလုံးပါဝင်ကြဖို့တိုင်းသားပါတီတခုချင်းစီကိုစာပို့ထားပြီးဒီအပေါ်မှာအပြုသဘောဆောင်တဲ့သဘောထားတွေနဲ့တုံ့ပြန်လိုက်တဲ့တိုင်းသားပါတီတချို့ရဲ့သဘောထားကိုပြောပြမှာပါကျွန်တော်ကတော့ဇော်ထပ်ပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့နိုဝင်ဘာ17ရက်နေ့စွဲတက်ထားရဲ့ပြည်အောင်စုအရေးကိစ္စနဲ့ဆက်လင်းပြီးကန့်ကန့်လိုက်တဲ့စာကိုမနေ့ကရှားလိုက်ကြောင်းနဲ့ Federal Democracy ပြည်အောင်စုပေါ်ထွန်းလာဖို့လိုလားကြောင်းကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကဒီနေ့နိုဝင်ဘာ18ရက်မှာတုံ့ပြန်တဲ့သဘောထားထုတ်ပြန်လိုက်တာပါ။ဒါကြောင့်ဒီကန့်ကန့်မှုအပေါ်မှာအကောင်းမြင်တဲ့ဘက်ကရှိပြီးပူးပေါင်းဆောင်ရွက်မှုကနေငြိမ်းချမ်းရေးအတွက်လားလာကောင်းတွေရှိလာနိုင်ကြောင်း KSPP ဥက္ကဋ္ဌဒေါက်တာဒူးကြက VOA ကိုပြောပါတယ်။
ဖြစ်နေတာကတော့ဒါလည်းဆိုရှိတာကျွန်တော်ကအခုမိန်းကလေးကအများကြီးအရေးကြီးတယ်။မိန်းကလေးရဲ့လက်ရှိဒီဆိုရှိရင်ဒါလည်းဆက်ရဲဒီမိုကရေစီဒီလည်းအလုံးပေါ်ထွန်းလာတော့အဲ့ဒါကိုကျွန်တော်ကအခုလိုဒီလမ်းကပေါ်လာတဲ့အနေစားပြမှာဒီဆက်ရဲဒီဆက်ရဲဒီမိုကရေစီနဲ့ပေါ်ထွန်းလာအောင်စစ်တမတော်တော်လည်းရှိတာလို့ဆိုတော့ဒီလည်းလို့ဆိုတော့ဘူလာတဲ့ဆောင်ကြောက်ကြလာ။အဲ့ကျွန်တော်ရဲ့ပေါ်ထွန်းပြီလား
။NLD ဘက်ကပြည်အောင်စုအရေးအတွက်တိုင်းသားတွေနဲ့အတူဆောင်ရွက်မယ်ဆိုတဲ့ကမ်းလှမ်းချက်ကိုကြိုဆိုကြောင်းဒါပေမဲ့ဒီသဘောထားဟာလက်တွေ့ညှိနှိုင်းဆောင်ရွက်ရတဲ့အချိန်မှာကိုက်ညီရလားဆိုတာစောင့်ကြည့်ရအောင်မှဖြစ်ကြောင်းရခိုင်မျိုးသားပါတီဘက်ကတုံ့ပြန်လိုက်တာပါပါတီဒုဥက္ကဋ္ဌဒေါ်အေးနုစိန်က VOA ကိုအခုလိုပြောပြပါဗျာကျွန်တော်တို့
ဆိုင်လိုက်နေတယ်ကြိုဆိုပါတယ်နော်အချိန်ပိုင်းမှာဆိုရင်တိုင်းသားတွေနဲ့ဆွေးနွေးမယ်ဒါပေမဲ့ညှိနှိုင်းမယ်အစီအစဉ်ရှိဘူးဒီလိုဟိုပြပြတာကပြောခဲ့တာပဲလေကျမတို့ကကြားကြည့်တော့ဆိုတော့အခုကျတော့အားလုံးကိုလက်တွဲထောင်ရက်ကြလိုက်မယ်လို့ပြောနေတယ်ဆိုတော့စာကလေးထုတ်တယ်ဆိုတော့ဟိုပြီးတော့သူ့အရေးမှာဒါမင်္ဂလာရှိတဲ့ကိစ္စကောင်းတယ်နိုင်ငံရေးအလားတူဖြစ်တယ်အဲ့တော့ပြောနေအလုံးနဲ့လည်းညီဖို့လိုတယ်နောက်တကယ်ညှိုင်းကြတဲ့အခါမှာရောညီနိုင်ရဲ့ပုံတွေပေါ့လေလုပ်ငန်းရှင်တွေတော့ကျမတို့ဆောင်ကြည့်ရမယ်ဒီထားလို့ရှိပါတယ်ဒါပေမဲ့ကျမတို့ဒီစားပေါ်မှာတော့ကျူးစပါတယ်
ဒီမိုကရေစီနဲ့ဖက်ဒရယ်ဘာကိုအရင်ဦးစားပေးမလဲဆိုတဲ့ကိစ္စတွေကလည်းနောက်ဆုံးနှွေးမှုတွေကလည်းကြပြိုင်နက်ထက်လှုပ်ဖို့မျှော်လင့်ကြောင်းတိုင်းသားပါတီတချို့ကပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ဖို့နိုဝင်ဘာ12ရက်မှာဗဟိုကသဘောထားထုတ်ပြန်ပြီးကန့်လန့်ခဲ့ရလို့ပြီးခဲ့တဲ့စနေနေ့ကသတင်းသမားတွေကိုပြောခဲ့ရပါ
တော်တန်းလာရေးဆိုတော့ကျွန်တော်တို့ကလည်းတန့်ဖို့လည်းပဲပါတီတော်လည်းကွာစန်းသားပါတီဖြစ်ရမယ်ဆိုတော့ဒီလောက်ထပ်ပါတီပေါ့နော်ဖြစ်ရမယ်ဆိုရင်ဒီကနေ့ဒီလောက်ရတာဆိုတော့အခုဒီမှန်တဲ့ဒီမှာတော့ဘာလို့ခွဲမလို့ကြာနေလဲဆိုတော့ခံရမှုရှိတယ်အဲ့ဒါတော့မလည်းကြာနေတယ်
လက်ရှိသွတ်တော်တက်တာမှာလဲအာနာယပါတီတိုင်းရင်းသားပါတီတွေနဲ့တက်မတော်ကြသုံးမွင့်ဆိုင်ပြန်လှန်ဆွေးနွေးမှုကတူညီရဲ့လမ်းကြောင်းမပေါ်ဆောင်နိုင်လို့ဖွဲ့စည်းပုံပြင်ဆင်ရေးကလည်းမအောင်မြင်ခဲ့သလိုပြည်သူ့သွတ်တော်တိုင်းရင်းသားရေးရာနဲ့ပြည်တွင်းညီညွတ်ရေးပေါ်ဆောင်မှုကော်မတီကလက်နက်ကင်တိုက်ပွဲတွေနဲ့ပဋိပက္ခဖြည့်ရှင်းရေးမှာလုံဆောင်မှုနှိကွေးရလို့ထောက်ပြနေရလဲရှိပါတယ်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်ကတော့ ရခိုင်ပြည်နယ်အရေးကိစ္စဟာလက်ရှိအဆိုရရဲ့ဒုတိယသက်တမ်းကာလမှာလဲဦးစားပေးအနေနဲ့ရှိနေဦးမယ်ဆိုတာနိုဝင်ဘာ15ရက်ကလုပ်တဲ့အာဆီယံကုလသမဂ္ဂအစည်းအဝေးမှာပြောခဲ့တာပါ NLD ပါတီအနေနဲ့1990နဲ့2015ထွေထွေရွေးကောက်ပွဲရလဒ်တဲ့2020ရွေးကောက်ပွဲမှာရခိုင်နှုန်းအများဆုံးနဲ့နိုင်ခဲ့ပြီးပြည်အောင်စုလွှတ်တော်အတွက်အမှတ်နေရာ396နေရာရခဲ့ရပါအမေရိကန်ဗြိတိန်အိန္ဒိယပြင်သစ်နဲ့ဩစတြေးလျနိုင်ငံတွေကအနိုင်ရ NLD ပါတီကိုဂုဏ်ပြုကြောင်းငြိမ်းချမ်းရေးနဲ့ဒီမိုကရေစီအတွက်ပံ့ပိုးသွားမယ်အကြောင်းသဘောထားအသီးသီးထုတ်ပြန်ကြေညာခဲ့ကြပါတယ
်စင်တော်ဝင်းမင်ပါတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ရွေးကောက်ပွဲအပြီးပထမဆုံးခီးစဉ်ဖြစ်ရှမ်းပြည်နယ်ကရွှေထွေးကန်တိုင်းစစ်ဌာနချုပ်ကိုသွားပြီးအင်အားအကြီးဆုံးတိုင်းဒေသလက်နက်ကိုင်အဖွဲ့ဖြစ်တဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်နဲ့တွေ့ဆုံခဲ့တဲ့ပေါ်ဒီခီးစဉ်ရဲ့ထူခြားမှုကိုဝါတပ်ဖွဲ့ဆက်ဆံရေးတာဝန်ခံတွေနဲ့တုံ့သက်သူတူကိုမေးထားရမှာဝါတပ်ဖွဲ့ရဲ့လာရှိုးယုံဆက်ဆံရေးတာဝန်ခံဥညီရန်ကအခုလိုဆက်ရှင်းပြပါတယ်
။ဒီရွေးကောက်ပွဲပြီးတော့ဒီပထမဆောက်လို့တော့ပြောလို့ရတာပေါ့နော်။ဒီလိုပဲတွေ့နေကြပါ။တမတော်ကြီးဆောင်းဆောင်ပိုင်းနေတဲ့ COVID ကိုစက်တွန်းကပေါ့နော်။တွေ့လာတာလည်းဒီခေါင်းနဲ့ဆင်းတော့ဒီနှစ်ချိန်၃ချိန်ရှိပြီ
။ဒါအပြင်အခုတွေ့ဆုံခဲ့တဲ့ဝါထူးဒေတာတောင်ပိုင်းစစ်ဒေတာတစ်ခွန်တရဲ့တာချီလေးယုံဆက်ဆံရေးတာဝန်ခံဦးစန်းပိန်ကလည်း
ဒီကောက်ပွဲအောင်မြင်နေပြီးတော့ဒါလည်းပြီးကဖာပါဘောဗျာအဓိကတော့သူကဒီကျိုးဒေတာဖွံ့ဖြိုးရေးလမ်းကြုံနဲ့လာရင်လည်းအဲ့ဒါညဉ့်ရေးအတွက်ပါညာပေါ့ဗျာအဲ့ဒီနောက်တော့လမ်းကြုံနဲ့လည်းဒီဘက်ကလည်းသူလည်းမရောက်တာကြာတော့ဒီ mindset ပဲပေါ့နော် covid ရောဂါချိန်ချုပ်တာဘယ်လိုလဲတော့ပဲကျွန်တော်သိရတာနော
်ဒါပေမဲ့အခုလိုဒီ covid ကူညီအရင် September လာစန်းတုန်းကလည်း water ဖွံ့နဲ့မတွေ့ခင်နဲ့တွေ့ပြီးကရင်နဲ့မိုင်းလားဖွဲ့လို့အခြားတိုင်းရင်းသားတပ်တွေနဲ့မတွေ့တော့ပဲဒီတစ်ခေါက်မနေ့ကပဲနေပြီးတော့ပြန်သွားခဲ့တဲ့အပေါ်ဒီခီးစဉ်ရဲ့ထူးခြားမှုကိုမေးရမှာမြမရင်ကျန်းရေးကိုထဲထဲဝဝင်ပါဝင်လာခဲ့တဲ့သုံးသက်သူဦးညိုအောင်မြင့်က
အဓိကတော့ UWSA ကောင်းကြီးပေါ့နော်အိုက်ဒီယာရဲ့နိုင်ငံရေးရောစီးရေးရောအဓိကဦးဆောင်နေအဖွဲ့ကိုလည်းဒါရှင်းပြတယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့တမ်တော်ဘက်ကနေပြီးတော့ဒီဟိုအဖြစ် UWSA လို့ဖွဲ့မျိုးချင်တဲ့ဒီမြန်မာနေဆက်မှာရှိနေတဲ့အဖွဲ့တွေပေါ်မှာဒီစိုးရင်စိတ်ပေါ့နော်အခုလိုရွေးကောက်ပွဲအပြီးမှာ NLD ဆိုတာအနိုင်ရရှိပြီးရဲ့အချိန်အပြီးမှာတော့သူ့အနေနဲ့တော့ဒီတိုင်းသားတွေရဲ့စိုးရင်မှုတမရဘော်ဒါဘလူးရှိတယ်တိုင်းပြည်ရဲ့ချင်းနေတရက်ထိတော့တိုင်းသားတွေရဲ့စိုးရင်မှုရှော့ချပေးနိုင်နေတယ်လို့ကျွန်တော်ထင်ပါတယ
်ဒီနေရာမှာအခုလိုတမရထိတ်ဆုံးကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါဘကတွေ့ခဲ့သူဥညိကရဲ့နိုင်ငံရေးအဆင့်အရေးပါမှုကိုမေးရမှာဥညိရန်ကပဲထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဖို့ခက်နေပုံကိုအခုလိုရှင်းပြပါတယ
်ကျွန်တော်တို့ဒီဝါပြည်နယ်တောင်ပိုင်းဒီကွန်ဒစ်စစ်တေတာရဲ့ဒုတိယနိုင်ငံရေးမှုပေါ့နော်ဘာကြောင့်ဆိုရင်တော့ဒီထက်မကကျွန်တော်တို့အပြန်လန်တွေ့ဆုံဖို့တော့ရှိတယ်နော်ဘာကြောင့်ဆိုရင်တော့ဒီကိုဗစ်အတော်ပြီးဆိုတော့လည်းတွာလာဖို့အဆင်မပြေဖြစ်တဲ့ခါကြတော့နော်ကျွန်တော်တို့ကတော့ဒီအရင်ကတည်းကရောဒီတမတော်ခေါင်းဆောင်ပိုင်းတွေနဲ့အစိုးရခေါင်းဆောင်ပိုင်းတွေနဲ့ဒီလိုပဲကောင်းမွန်တဲ့ဆက်ဆံမှုတွေရှိနေပါတယ
်ဦးညိုမြင့်ကလည်းဝါတာဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေကအသက်အရွယ်ရလာပြီးခီးတော်ရခက်ချင်ဖြစ်တာမို့အခုလိုအဆင့်နဲ့တွေ့တာဖြစ်နိုင်တယ်လို့သုံးသပ်ပြပါတယ
်ဒီချိန်တုံနဲ့နီးတဲ့နေရာကတော့ဒီဝါတောင်ပိုင်းလို့လည်းပြောလို့ရတာပေါ့နော်ဒီဥက္ကဋ္ဌချန်နယ်ပါလို့ဆိုပေတဲ့ရေလည်းကြီးလာပြီကျမရေးအနေထားပါလို့ဒီပေါ်ပါပဲလို့ထင်ပါပြီ
တစ်ချိန်ထဲမှာဝါတာဖွဲ့အနေနဲ့အစိုးရပါတီ NLD ရဲ့ရွေးကောက်ပွဲအောင်ပွဲကိုအင်္ဂါနေ့ကဝမ်းမြောက်ကြောင်းဂွန်ပြူစာပို့လိုက်တာနဲ့တရုတ်အစိုးရကလည်းအလားတူစာပို့လိုက်ချိန်မှာဒီခီးစဉ်ဖြစ်လာတာကထူးခြားမှုရှိပါလားလို့မေးရမှာဦးညီရန်က
ဟောဒါတော့ဒီတိုက်ဆိုင်မှုပါပဲဒီရက်ပိုင်းတွေပဲထုတ်နေကြဆိုတော့ဒါတိုက်ဆိုင်မှုပါကျွန်တော်မှတ်မိတလားတော့အရင်တုန်းကဒီရွေးကောက်ခံရတဲ့ဒီ NLD လည်းကျွန်တော်တို့ဝမ်းမြောက်ဂုဏ်ပြုသဝင်လွှာပေးဖို့တာပဲဒါပြည်သူတွေလုံးဝရွေးကောက်ပြီးမြောက်မဲ့ဗာဒီအကောင်ဆောင်ဆိုလည်းကျွန်တော်တို့ကောင်းဆောင်လို့ပဲမှတ်ယူပါတယ
်အချိန်တည်းမှာဥညိုအောင်မြင့်ကလည်းအေးအေးရခိုင်တက်မတော်ရဲ့ရခိုင်ပြည်နယ်မှာလုံခြုံရေးကြောင့်ရွေးကောက်ပွဲမလုပ်နိုင်ခဲ့တဲ့နေရာတွေမှာပြန်လုပ်ပေးရေးတောင်းဆိုချက်ကိုတက်မတော်ဘက်ကကြိုဆိုလိုက်ပြီးပူးပေါင်းဆောင်ရွက်ဖို့ဖြစ်လာတဲ့အနေအားမှာဒီလိုရစီဝါတာဖွဲ့အတွက်လည်းဒီခီးစဉ်ကရှင်းပြဖို့ရည်ရွယ်ပုံရတယ်လို့ဆိုပါတယ်
တော်တော်ကာကွယ်ဦးစီးချုပ်အနေနဲ့အေးအေးပက်ကန်နေဂျူညာတဲ့အပေါ်မှာပြန်ပြီးတော့အဓိကတော့ရွေးကောက်ပွဲအဲ့ဒီအတွက်ကြောင့်ဒီ UWSA အနေနဲ့ဒီပုံမှာတိလဲတိကျမယ်လို့ကျွန်တော်ထင်ပါတယ်အဲ့ဒီအတွက်ကြောင့်ဒီရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်တိုးတက်မှုတွေကိုအဓိကရှင်းပြခြင်းတယ်လို့ကျွန်တော်ထင်ပါတယ
်အခုလိုတက်မတော်ဘက်ကနေအရေးအကျန်းဖက်ဖွဲ့ဖြစ်သတ်မှတ်ထားတဲ့အေးအေးရခိုင်လက်နက်ကိုင်တပ်ရဲ့တောင်းဆိုချက်ပေါ်ကြိုဆိုလိုက်တဲ့ပေါ် Uni Rangale touch you the like bad.
I don't pet the quay lo Madame Bene Bono Sunny Po Sunny Pet and Ime or Lakana in all the gap queen bin I know.
တော့တက်တဲ့အခင်းချင်းတွေဖြစ်ရင်တော့ကျွန်တော်တို့လည်းဖြစ်စေချင်တာပေါ့နော်။ဦးညီရန်ကပဲအခုနောက်ဆုံးဖြစ်လာတဲ့ဒီတက်ဘက်ကကြိုးစုံမှုပူပေါင်းဆောင်ရွက်မှုတွေကနေတဆင့်မြောက်ပိုင်းမဟာမိတ်အဖွဲ့တွေအားလုံးပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်ပေါ်လာရေးဝါတာဖွဲ့အနေနဲ့လည်းကြားရကကူညီပေးဖို့မျှော်လင့်ထားတယ်လို့ဆိုပြီးဦးညိုမြင့်ကလည်းအခုလိုဖြစ်လာရင်တရုတ်စ
Siva Sanya Tiba Binya Siniga Piovare, Dabin Pientane Yoga, Lakanari Le Kanzaya Nanje Shielu Suvare, Dijana Patabido Evidence Song Mago, Chigan Bido, Janayanga Piovia Bima Pipare, yeah. About one more Covid 19 Yoga, Kusa Muri, Pian Mienta Lani Jimabe, Covid 19 Yoga, Hasidu Yoga, Wina Shini, Balauti, and Yabu Shies Rago, Mimon Topiani Relu. Video yoga go lila ni de nengen ga siva sanya siva binya shini ga yoware. Mwaringa bawang kwarwa ma kubing nai ni nyo tui songdu gide ma video yoga wina shini le tomi mia bawang nago tuya bare. Hongkong ma shide tiyo da gdu ye video ne walon yoga sanya pamoka Juliana Chengaro. Kubing nai ni yoga ha video yoga wina shini da po video andye pisi de su video yoware.
If we use the UK as an example because they got national data,
19
Relationship between COVID-19 and diabetes is bidirectional.
We've also virus ka gaba twa ma pyan bwa kaun le lo tacha li la mu de ga le so ba de si ju yoga phit ni de du de ma thu ta phit type 1 a myo sa si ju yoga shi du de ma di yoga pu bi a phit mya ma de si ju yoga shin ni ye twi de ma tacha tat mya ni da jaw khana ko twin ziwa thain chou mu twet an de ye pu shi bi thru twet a chin ni pu bi lo so se ba de
lo ma 14 ni ha gaba long san ya si ju yoga type phet yin ni phit ba de si ju yoga phit ni de du a mya su ga အဝါလွန်နာနဲ့ကိုခန္ဓာလုံးရှားမှုနေတာတွေကြောင့်ဖြစ်တဲ့တိုက်တူးမျိုးစားဖြစ်တယ်လို့ဖီဂျိုယောဂလေးလာတွေ့ရှိမှုအသစ်တစ်ခုကဆိုပါတယ်။ကမ္ဘာတော်မှာအဝါလွန်နာအစာဟာရမပြည့်ဝတာနဲ့လူနေမှုပုံစံပြောင်းတဲ့နိုင်ငံတွေများလာနေတဲ့အတွက်စီဂျိုယောဂဝင်နာခံစားရတဲ့သူတွေလည်းတိုးလာနေပါတယ်။အဲဒီစီဂျိုယောဂရဲ့ဒဏ်ကိုအကြီးမားဆုံးခံရရတာကတော့တရုတ်အိန္ဒိယဘရာဇီးမက္ဆီကိုအင် 263သန်းကျော်ရှိပြီးဒီထဲကထပ်ဝက်နီးပါးလောက်ဖြစ်တဲ့218သန်းက type 2အမျိုးအစားဖြစ်ပါတယ်။စီးကျူးယောဂဝေဒနာရှင်တွေထဲက80ရာခိုင်နှုန်းကစင်းရတဲ့နိုင်ငံတွေနဲ့ဝင်ငွေအလယ်လက်ရှိတဲ့နိုင်ငံတွေကဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကတော့စီးကျူးယောဂနဲ့ဒါနဲ့ဆက်ဆက်တဲ့ယောဂတွေကြောင့်ဒီဆုံးသူဟာ 4.2 သန်းရှိခဲ့ပါတယ်။ဒီထဲမှာမျက်စိကွယ်တာ၊ကြောက်ကပြင်းရင်းသွားတာ၊လေဖြတ်တာ၊နှလုံးယောဂစတာတွေပါဝင်ပါတယ်။မကြသေးခင်ကထွက်ရှိတဲ့အစီရင်ခံစာအရတော့လူမဲတွေနဲ့တိုင်းသားလူနည်းစုတွေအတော်များများမှာငကိုစည်းကြိုယောဂအခန်းတွေရှိနေတတ်တာကြောင့်ဒီလူတွေဟာကိုဗစ် -19 ယောဂခံရနိုင်ပြီပုံများတယ်လို့လည်းဆိုထားပါတယ်ခင်ဗျာ
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American သံမအတန်လွှင့်နေပါတယ် ခုဆက်လက်ပြီးကမ္ဘာသတင်းမီဒီယာထဲမှာပေါ်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်တင်ပြပေးတဲ့အစီအစဉ်ကိုနားဆင်ရမှာပါ။လာမယ့်9နှစ်သက်တမ်းအတွင်းမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒဟာအကန့်အသတ်တွေကြားထဲရောက်နေတဲ့မျှော်လင့်ချက်တွေနဲ့ပဲဆက်သွားနေပါပါဆိုပြီးအစကြီးရေးသားထားတဲ့ Sebastian Strangio ရဲ့ How Will Myanmar's Election Affects Its Foreign Policy ဆိုတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးပါမယ်။အများမျှော်မှန်းထားသလိုနိုဝင်ဘာရွေးကောက်ပွဲကတော့ဒေါက်ဆန်းစုကြည်နဲ့ NLD ပါတီကိုဒုတိယကြိမ်အပြတ်သက်အောင်နိုင်ခြင်းနဲ့တွေ့မြင်ခဲ့ကြပါပြီ။ဖွဲ့စည်းပုံအခြေခံဥပဒေအရ25ရာခိုင်နှုန်းကိုစစ်တပ်ကနေရာယူထားတဲ့လွှတ်တော်မှာ NLD က 83.2 ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့ပြီးလွှတ်တော်နေရာစလုံးရဲ့ 61.9 ရာခိုင်နှုန်းကိုလွှမ်းမိုးချုပ်ကန်နိုင်မှာဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒီအတွက်က NLD ကိုအစိုးရဖွဲ့စည်းစေနိုင်မှာဖြစ်ပြီးအသက်95နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုလည်းနောက်ထပ်9နှစ်သက်တမ်းအာဏာဆက်လက်တည်မြဲစေမှာဖြစ်တယ်လို့យေတာထားပါတယ်။ NLD အစိုးရတည်းရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီး2020နဲ့2015ပါတီကြီးညာစာတမ်းနှစ်ခုကိုဆောင်းပါးထဲမှာနှိုင်းယှဉ်យေတာထားပြီးတိတ်ပြီးထူးထူးခြားအပြောင်းလဲတွေတွေ့ရမှာမဟုတ်ဘူးလို့ဆိုပါတယ်။ပါတီရဲ့2015ကြီးညာစာတမ်းထဲမှာပေါ်ပြပါရှိတဲ့အသေးစိတ်အချက်အလက်တွေဖြစ်တဲ့ပြန်လည်အကျိုးစီးပွားဖြစ်တွန်းဖို့ဖက်ဆက်လုပ်ငန်းများဆိုတဲ့အပိုက်ကို2020ကြီးညာစာတမ်းမှာချန်လှပ်ထားတာလွယ်ပြီးကျန်တဲ့နိုင်ငံသားရေးမူဝါဒအားလုံးနီးပါးတူညီနေတယ်ဆိုပြီးတော့မိုးတူစာ Singapore's ISEAS Yusuf Aishak Institute ရဲ့ရေးသားဖော်ပြချက်ကိုထည့်သွင်းကိုးကားထားတာတွေ့ရပါတယ်။တကယ်ဆို2015ကြီးညာစာတမ်းမှာလည်း1984အခြေခံဥပဒေပါနိုင်ငံများငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူအတိုင်းနိုင်ငံတကာငြိမ်းချမ်းရေးနဲ့သဟဇာတာဖြစ်ရေးဆိုတဲ့လွတ်လပ်တဲ့နိုင်ငံသားရေးမူဝါဒကိုဖော်ပြထားတယ်လို့ဆောင်းပါးမှာရေးသားထားပါတယ်။တစ်ဆက်တည်းမှာပဲပုံမူယင်းဤကျောင်းဝင်တဲ့နိုင်ငံတကာဆက်ဆံရေးကိုထူထောင်ဖို့လွတ်လပ်ပြီးတက်ကြွတဲ့နိုင်ငံသားရေးမူဝါဒကိုကျင့်သုံးသွားမယ်လို့2015ကြီးညာစာတမ်းထဲမှာကတိကိုပြုထားပါတယ်။နိုင်ငံသားရေးမူဝါဒအနေနဲ့2020-2025ပါတီကြီးညာစာတမ်းနဲ့အရတိတ်ထွေထွေတူတူမရှိပေမဲ့ NLD ရဲ့ရွေးကောက်ပွဲအောင်နိုင်မှုနှစ်ခုပေါ်မှာကွဲပြားတဲ့ထင်မြင်ယူဆချက်တွေလည်းရှိနေတယ်လို့ဆိုပါတယ်။2015မှာမြန်မာအရေးအပြောင်းလဲအတွက်မြင့်မာတဲ့မျှော်လင့်ချက်တွေရှိခဲ့တယ်လို့လူမျိုးရေးခွဲခြားမှုနဲ့မွတ်စလင်မုံနီရေးပြန့်နှံ့လာမှုအပေါ်စိုးရိမ်ချက်တွေရှိခဲ့တယ်လို့យေတာထားပါတယ်။နောက်တိုင်းလေးလာသုံးသက်တွေကတော့ဒေါက်အဆန်းစုကြည်ဟာဒီကိစ္စကိုထုတ်ပေါ်ပြောကြားဖို့အတွက်အသင့်တော်ဆုံးလူတစ်ယောက်အဖြစ်သုံးသပ်ကြပါတယ်။2020မှာတော့ NLD နဲ့သူ့ရဲ့ခေါင်းဆောင်မှုအပေါ်မှာအနောက်အစုရဲ့စိတ်ကောင်းစေတနာတွေလုံးဝပါခဲ့ရတယ်လို့ဆိုပါတယ်။ဒီလိုနိုင်ငံကအမြင်ပြောင်းလဲလာမှုဟာတရုတ်ကိုဘလို့ကင်တွယ်မလဲစတဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးစိန်ခေါ်ချက်တွေကိုကင်တွယ်ရမှာဒေါက်အဆန်းစုကြည်အနေနဲ့ပြည်ထောင်နိုင်ငံဖြစ်ပေါ်ရာရှိတယ်လို့ဆိုပါတယ်။တရုတ်နိုင်ငံနဲ့ကီလိုမီတာ2200လောက်ထိဆက်နေတာရဲ့ငယ်ဆက်ဒေသတွေကိုထိန်းချုပ်ထားတဲ့လက်နက်ကန်တိုင်းရင်းသားအုပ်စုတွေနဲ့တရုတ်တို့ရင်းနှီးတဲ့ဆက်ဆံရေးရှိတာရဲ့ဆိုတာမြန်မာနိုင်ငံသားရေးမူဝါဒရဲ့အရှိတရားအနေနဲ့ဆက်လက်တည်ရှိနေပါတယ်။တရုတ်ဩဇာကြီးထွားလာမှုအပေါ်မြန်မာအစိုးရရောစစ်တပ်ကပါစိုးရိမ်မကင်ရှိကြပေမဲ့ NLD ကတော့တရုတ်နဲ့ပတ်သက်လာရင်တိတိတသားကြီးမမထထန်ဆက်ဆံပွဲမရှိဘူးလို့ဆိုပါတယ်။မြန်မာရေးစိတ်ကုန်နေကြတဲ့အနောက်နိုင်ငံတွေကြောက်လဲတရုတ်နိုင်ငံရဲ့တန်တမာရေးအကာအကွယ်ဟာဒေါက်တာဆန်းစုကြည်အတွက်မလုံတကူလို့ဖြစ်နေရပါတယ်တဲ့ဒါအပြင် NLD ရဲ့ပြည်တွင်းရေးမှန်းချက်ဖြစ်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးဆိုတာကလည်းတရုတ်နိုင်ငံရဲ့အထောက်ပံ့ကအခရာကျနေစေဖြစ်ပါတယ်လာမယ့်9နှစ်မှာမြန်မာနိုင်ငံဟာလွတ်လပ်ပြီးတက်ကြွတဲ့နိုင်ငံသားရေးမူဝါဒကိုပဲဥတီကျင့်သုံးလိမ့်မယ်လို့ညွှန်လင်းရပါတယ်တရုတ်နိုင်ငံနဲ့ထိစပ်နေတာကိုထေမီကာမီရှိဖို့ချိန်ဝင်ရှာအနေနဲ့တခြားသောနိုင်ငံတွေနဲ့လည်းနိုင်ငံရေးစီးပွားရေးကိုချက်ထွင်တာမျိုးတွေလည်းရှိမယ်လို့အကြောင်းပြချက်ပေးထားပါတယ်ဒါပေမဲ့ပထမ9နှစ်သက်တမ်းအတွင်းလူအခွင့်အရေးနဲ့ပတ်သက်ပြီးတော့မေခွန်းထုတ်ခံရတာတွေခွဲခြားဆက်ဆံရေးနဲ့လူမျိုးရေးထောင်ချောက်တွေဆက်လက်ပြီးတိုးဝင်နေတာဟာအနောက်အင်အားကြီးနိုင်ငံတွေနဲ့တိုးမြင့်ဆက်ဆံမှုအတွက်အခက်အခဲတွေဖြစ်နေလိမ့်မယ်လို့ဆိုပါတယ်ရလက်အနေနဲ့မြန်မာနိုင်ငံသားရေးမူဝါဒဟာစီးပွားရေးနဲ့လုံခြုံရေးကဏ္ဍတွေမှာဒေသတွင်းနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဂျပန်၊ထိုင်း၊တောင်ကိုရီးယား၊စင်ကာပူနိုင်ငံတို့နဲ့ဆက်လက်ပြီးတော့တည်တံ့နေမှာဖြစ်ပြီးတရုတ်နိုင်ငံနဲ့တော့တည်တည်ငြိမ်ငြိမ်ရှိမှာမဟုတ်ဘူးလို့ဆိုပါတယ်။ပြည်တွင်းပဋိပက္ခတရုတ်လွှမ်းမှုကိုကြောက်ရွံ့စိတ်နဲ့တရုတ်ပြည်ရဲ့အကူအညီလိုအပ်မှုတွေကြောင့်တရုတ်ပြည်ဆိုင်ရာမြန်မာနိုင်ငံသားရေးမူဝါဒဟာပြာများနေလိမ့်မယ်ဆိုပြီးတော့ရေးသားဖော်ပြထားပါတယ်။ပြေဆုံးကတော့ www.thediplomat.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9:00 နာရီကနေ9:00 နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ကျန်ပြခုဆက်လက်နားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ရွေးကောက်ပွဲကော်မရှင်ကကြေညာထားတဲ့ရခိုင်ပြည်နယ်ကဒေသတချို့မှာရွေးကောက်ပွဲကျင်းပဖို့အေးရခိုင်တပ်တော်ကတောင်းဆိုရဘူး။တပ်မတော်ကတူဆိုလိုက်ပါတယ်။တချိန်တည်းမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ကလည်းသူတို့အနေနဲ့အစိုးရအသစ်ပြန်လဲဖွဲ့စည်းရခါအမျိုးသားပြန်လဲစစ်မြေရေးအစိုးရမျိုးဖွဲ့စည်းမယ်လို့ပြောထားတာရှိပါတယ်။ဒီအခြေအနေတွေကြောင့်ရခိုင်ပြည်နယ်ရဲ့ရှေ့အလားအလာကိုအကောင်းဆုံးဘလောက်ထိမျောလင်းနိုင်ပါသလဲ။ရခိုင်ပြည်နယ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးစံကျော်လှနဲ့ကျွန်တော်ကြော်စံစာဆွေးနွေးသုံးသပ်ထားပါရစေ။ဒီကလောလောဆယ်ဖြစ်ထွန်းလာနိုင်တဲ့အလားအလာကိုဦးစံကျော်လှကအခုလိုစတင်သုံးသပ်ပြပါရစေ
။လောလောဆယ်မှာတော့တစ်ဖက်တစ်ဖက်ကြညာချက်တွေထုတ်ပြီးတဲ့နောက်မှာနေနေကတော်တော်လေးအင်းချမ်းသာတဲ့သဘောရှိပါတယ်။စစ်ဗန်ခတ်တန်လေးမကြားတော့ဘူးဆရာကြီး။ဒီတိုင်းသာအပြုသဘောဆောင်ပြီးပါကြမယ်ဆိုရင်ရေကောက်ပွဲပြီးအလွန်ကာလမှာလဲအေးအေးဆေးဆေးဖြစ်သွားနိုင်တဲ့အနေအထားမျိုးရှိပါတယ
်အေးအေးဆေးဆိုတော့သူတို့တော်တော်ညှိရမှာပေါ့နော်ဒီဘက်ကတောင်းဆိုရဲအနေအထားနဲ့ဒီဘက်ကလိုက်ကျော်နိုင်တဲ့အနေအထားအဲ့ဒါအတောင်းဆိုမှုနှစ်ခုကရောညှိနှိုင်းစစ်ဆေးနိုင်မယ်အဆင့်ထိရောက်နိုင်ပါသလားအပြစ်ခတ်ရဆဲယူနောက်ပဲဖြစ်အောင်မထင်ပထမဆုံးကတော့
အခုထိကတော့မြန်မာထင်တာတောင်းဆိုမှုတော့တခုမှမရှိသေးဘူးဆရာဘုသောညှိနှိုင်းဆွေးနွေးတဲ့အခါတော့တဖက်နဲ့တဖက်ကပြောကြမှာပဲအဲ့လိုပြောကြတဲ့အခါမှာလိုတာရှိမယ်ပိုတာရှိမယ်အလွေတကူနဲ့ရှောရှောမောမောဖြစ်ဖို့ဆိုတာကတော့ကျွန်တော်တို့အရှင်ကာလတစ်ခုကိုစောင့်ရပါမယ
်ဟုတ်ကဲ့ဒါကတော့တိုက်ပွဲနဲ့ပတ်သက်တဲ့ကိစ္စအထူးသဖြင့် AA နဲ့တမတော်ကြားကိစ္စပေါ့လေနောက်တစ်ခါမျိုးသားဒီမိုကရေစီဖွဲ့ချုပ်ကလည်းရွေးကောက်ပွဲနိုင်ပြီးနောက်မှာဒီတစ်ခါတော့မျိုးသားပြန်လည်စစ်မြေရေးမျိုးသားညီညွတ်ရေးအစိုးရမျိုးဖွဲ့စည်းမယ်လို့ပြောနေတာကြားပါတယ် NLD လူကြီးတယောက်ဆိုလို့ရှိရင်လောက်ထိပြောထားလဲဆိုရင်ဒီပြည်နယ်တွင်မှာအမတ်အများစုအနိုင်ရတဲ့ပါတီကိုဝန်ကြီးချုပ်ရွေးခွင့်အဲ့ပါတီကရွေးပြီးတင်ပြတဲ့ဝန်ကြီးချုပ်ကိုခက်မဲ့ spread the vote တော့မှသူကတော့အတိအကျမပြောနိုင်သေးဘူးလို့ပြောတယ်ဆိုတော့အဲ့ဟာရောတကယ်ဖြစ်လာနိုင်မှာလားအဲ့ထောက်ထိမျှော်မှန်းနိုင်မှာလားခင်ဗျာ
ကျွန်တော်တို့ဒီပြည်ခဲတဲ့စင်ဟာအတွေ့အကြုံရဆိုတော့အဲ့လိုထင်ယုံကြည်လို့တော့မရသေးဘူးဆရာအခုရခိုင်ပြည်မှာအခုလက်ရှိအနေအထားမျိုးမှာလည်း NLD က9နေရာနိုင်ထားတယ်တကယ်လို့များရေကောက်ပွဲဆက်ပြီးတော့လုပ်မယ်ဆိုရင်ရခိုင်ပါတီတွေကနိုင်လာနိုင်စရာအကြောင်းရှိပါတယ်။ကျန်တဲ့နေရာ20ဒီဟိုတည်နေအဆင့်မှာဆိုရင်နေရာ20လောက်နေရာ20လောက်ကျန်တယ်ဆရာ။အဲ့တော့ဒီနေရာမှာရေကောက်ပွဲလုပ်လိုက်လို့ရခိုင်ပါတီတွေများများစားစားနိုင်လာရင်တော့ဒီ NLD အနေနဲ့စဉ်းစားဖို့ကောင်းပါတယ်။အခုအနေအထားမျိုးမှာတော့ဖိတ်ပြီးတော့မသိရသေးပါဘူး။ကြော်ရဆိုတာလဲကျွန်တော်တို့အပေါ်မှာတခုမှမရှိသေးဘူ
း ANB ပါတီအနေနဲ့ပေါ့လေမဲအများစုနိုင်လာခဲ့ပြီဆိုရင်ညွန်မှန်းချက်ကဘယ်အထိထားပါလဲတော့ပါတီကရွေးချယ်တဲ့ဝန်ကြီးချုပ်ကိုတမနာကအတူပြုပေးစေခြင်းသလားသူတို့မဟုတ်ဒီအစင်းသီးမရဘဲနဲ့လည်းပဲညှိနှိုင်းသွားမယ်ဆိုတော့ပြင်ဆင်ချက်များရှိပါသလားခင
်အဲဒါတော့ကျွန်တော်တို့သူတို့နိုင်ညှိနှိုင်းမယ်ဆိုတာကတော့ကျွန်တော်တို့တော့ဖို့အရှင်စောပါသေးတယ်ဆရာဒါတော့ဒီကြားရဲ့ကာလမှာဖြစ်ပေါ်လာတဲ့အခင်းချင်းပေါ်မှာဒီလိုပြောရမှာပဲ
ဆိုတော့အခုနိုင်ဖို့လို့တော့လုံးဝမျှော်မှန်းချက်ထားနိုင်နေပေါ့နော်အခုပြည်ရွေးကောက်ပွဲပြုလုပ်လာမယ်ဆိုရင် AMD ကအများစုနိုင်တော့နိုင်တယ်လို့ဆိုတာပေါ့လေ
အခုကျန်တဲ့နေရာတွေမှာရွေးကောက်ပွဲကိုဆက်ပြီးတော့လုပ်မယ်ဆိုရင်တရားတော်တော်များများကိုရခိုင်ပါတီတွေနိုင်ကြမှာပဲအထူးသဖြင့်ကျွန်တော်တို့ဒီ AMD ကနိုင်မှာပါတခြားတခြားရခိုင်ပါတီတွေကလည်းနိုင်ချေအများကြီးရှိပါတယ
်ဟုတ်ကဲ့အဲ့တော့တကယ်လို့ညီနိုင်ဖြစ်မယ်ဆိုရင်အောက်ခြေအဆင့်အနည်းဆုံးငါတို့ဒီအဆင့်ရရင်တော့လက်ခံညီနိုင်မယ်ဆိုတော့ bottom line ပေါ့လေအဲ့လိုသတ်မှတ်ထားချက်ကိုရှိပါလားခင်ဗျာအောက်ခြေအဆင့်ဒီအဆင့်ကိုသဘောတူညီရရင်တော့လက်ခံမယ်ဆိုတော့သတ်မှတ်ချက်မျိုးကရှိပါလားစဉ်းစားကြည့်ကြလော
လောဆယ်မရှိသေးပါဘူးဆရာ
ဆိုတော့ဖြစ်နိုင်ခြေကတော့ဟိုအမြင့်ဆုံးကတော့ဝန်ကြီးချုပ်ဖြစ်နိုင်မယ်သူကလည်းပြောရတယ်ပေါ့လေဒီအစိုးရထဲမှာအစိုးရအဖွဲ့ဝင်တွေဟာဒီဒီခိုင်ပါတီတွေကဖွဲ့ဝင်တွေလည်းပဲပါဝင်လာနိုင်တယ်ရုပ်စွာဆုံးအဲ့လောက်ကြီးတော့ပြောကြပါရခင်ဗျာဆိုတော့ကျွန်တော်အဲ့ဒါသိချင်လို့အဲ့လောက်ကြီးဆိုရင်ရောပရောဂျင်နာလောက်တယ်လို့ပြောရမလားပါတီတွင်းမှာမညှိရသေးဘူးထင်ပါတယ်ဥစ္စာနယ်ပါလို့
မညှိရသေးပါဘူးကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ဆိုတော့အစ်တူဝင်ပြောပြီးမှ ကျွန်တော်ဆောင်ရွက်ရမယ့်တင်စားဖြစ်ပါတယ်အခုလောလောဆယ်မှာကျော်လို့မရနိုင်သေးပါဘူ
းဟုတ်ကဲ့အဲ့ဒါနိုင်ငံရေးပိုင်းပေါ့လေနောက်တစ်ခုကရခိုင်ပြည်နယ်ရဲ့ဖွံ့ဖြိုးရေးပိုင်းဒီလိုညီညာရေးရသွားတယ်ဆိုရင်ကိုပဲရခိုင်ပြည်နယ်မှာအင်မတန်အောက်ကြောက်ကြဖြစ်နေတဲ့ထွတ်ထုံကြနေတဲ့စီးပွားရေးတွေပြန်လည်လုပ်ရမယ့်ကိစ္စတွေအများကြီးရှိနေပါလိမ့်မယ်အဲ့ဒီကဘလောက်ထိလုံနိုင်မယ်ထင်ပါလေတကယ်လို့အပြစ်ခတ်ရဆဲရဆိုရအစင်းဆောင်တဲ့ကိုစီးပွားရေးပြန်လဲကျွမ်းရေးကိုစတင်လုံနိုင်မယ်ထင်ပါသလားလုံဝညီညာရေးလိုအပ်ပါသလားတချို့ပြည်နယ်တွေမှာလည်းအပြစ်ခတ်ရဆဲယူနေအပြစ်ရအဖွဲ့တွေနဲ့ညှိနှိုင်းပြီးတော့ပြည်နယ်ဖွံ့ဖြိုးရေးလုပ်နေကြတာတွေဥစားကြတော့ကြားမှာဖြစ်ပါတယ်အဲ့ဒါခိုင်းပြည်နယ်ဖွံ့ဖြိုးရေးအလားအလာနဲ့ဆက်ဆက်ပြီးသုံးသပ်ပြပါခင်ဗျအပြစ်ခတ
်ရဆဲတာလောက်နေတော့ဒီကဖွံ့ဖြိုးရေးတာအကြီးတိုးတက်လာမယ်လို့အဲ့လိုပြောလဲချက်ထားလို့မရသေးဘူးပါမရသေးပါဘူးအခုတောင်မှကျွန်တော်တို့ပါဒီအခုတိုက်ပွဲတဲ့ကာလအတွင်းမှာပြည်စစ်တော်ရဲ့အရှင်တွေကိုတော့မနေစူးစမ်းပြီးတော့ကျွန်တော်တို့ရှောက်လဲရဦးမယ်ဒီကဒီပြည်ထောင်ရစစ်တာကနေတဆင့်ငင်းချမ်းရေးကိုဆောင်ရွက်ပေးနိုင်ဖို့လိုပါတယ်အဲတကယ်တော့ငင်းချမ်းရေးဆိုတာကလည်းဒီတိုင်းရင်းသားတွေတောင်းဆိုနေတဲ့အရှင်တွေမျိုးတစ်ခုခုကိုရောက်ပြီးမှဒီစစ်မှန်တဲ့ငင်းချမ်းရေးဆိုတာဖြစ်လာမှာကျပါလေအဲ့လိုအမျိုးတွေကိုမရောက်သေးရဲ့ညှိချနေဆိုလို့ပြောလို့ရအောင်အရှင်မျိုးကခက်ခဲတယ်အဲ့တော့ကျွန်တော်ပြောချင်တာကကျွန်တော်တို့နိုင်ငံမှာဒီကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့ Federal Democracy ပုံစံမျိုးပြန်ပြန်ဆန်ဆန်ဖြစ်လာနိုင်ရင်တော့ဒါညှိချရင်လည်းဖြစ်လာမှာပဲအဲ့ဒီနောက်ပိုင်းမှာအားလုံးကျွန်တော်တို့အင်းအင်းချင်းဆိုတဲ့ကျွန်တော်တို့ကဒီဖွံ့ဖြိုးတဲ့နိုင်ငံတစ်ခုကိုကျွန်တော်တို့တည်ဆောက်နိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ဆိုတော့အခုလောလောဆယ်မှာတော့ဒီဥစ္စာညထားပြောဆိုပဲစီပင်းဆောင်တဲ့ဒုက္ခတွေရိကိစ္စအဲ့ဒီကိစ္စတွေကိုအရင်ဖြေရှင်းရမယ်ဆိုတော့အဲ့ဒီကိစ္စရောအချိန်တွေဘယ်လောက်ထိဆိုးနေပါလဲအခုလောလောဆယ်အခုတပြင်းလောက်ဆရာဘာရှိပါလိမ့်မလဲဘာလုပ်ရမလဲသူများ
အခုဆိုတော့ဆရာတို့သိတဲ့အတိုင်းပဲလေဒီမှာစီပင်းဆောင်တွေနေတာမဟုတ်ဘူးနှစ်သိန်းတော်လောက်ရှိတယ်အဲ့ဒီထဲမှာကိုယ်လည်းငါပြတ်တော့တဲ့လူရှိတယ်အေးဆုံးတော့တဲ့လူရှိတယ်မင်းကပဲကျွန်တော်တို့လက်တော်မှာမေးခွန်းတော်မေးလို့ဒီကြားထဲမှာဒီလူတွေအပေါ်မှာနှလုံးရှင်းမင်းနေတဲ့ဒီလူတွေအပေါ်မှာဘလို့လုချမလဲအဲ့လိုပုံစံမျိုးကျွန်တော်တို့မှာဒီကြားကာလာထဲမှာကိုဖြက်စစ်သွားတာအတွက်ကျွန်တော်တို့မှာလုဆရာခိုင်နေဆရာပြီးအများကြီးရှိပါတယ်ဒီကတော့ကျွန်တော်တို့ကဒီအပြစ်ထက်ရစစ်တယ်ဆိုရင်တစ်ဖက်ကလည်းအစိုးရဘက်ကပုံမူစူးစမ်းတယ်ဆိုရင်တော့ဒီကိစ္စရေးပိုင်းလောလောဆယ်မှာတို့ရဲ့ကိုနေရာကိုပြန်ပြီးတော့ကိုဒီသားကိုသွားပြီးတော့လုံနိုင်ကန်နိုင်တဲ့အနေအထားမျိုးကိုတော့ရရှိလာပါပ
ါဟုတ်ကဲ့အခုတင်တော်တချို့သတင်းကြပါရင်တပ်မတော်ဘက်ကစခန်းတွေမှာအလံအဖြူတွေထောင်ထားတယ်ဒါစီဖာပေါ့လေအပြစ်ခတ်ရတဲ့ဆွဲသဘောနောက်ပြီးတော့သင်းဘောမှာလည်းပဲအလံဖြူတွေလွှင့်ထားတယ်လို့ကြားပါတယ်စစ်သင်းဘောတွေမှာဒါတပ်မတော်ဘက်ကအဲ့ဒီတော့အေးအေးရခိုင်တပ်တော်ဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုတုံ့ပြန်တဲ့အပြုမူမျိုးသတင်းကြပါလဲခင်ဗျာ
အဒီကိစ္စတော့ကျွန်တော်ဘာတစ်ခုမှမကြသေးဘူးဆရာ
အမေလောလောဆယ်တိုက်ခိုက်မှုအပတ်တိုက်ဒီတိုက်ပွဲတွေဘာတွေတော့မရှိဘူးပေါ့ခင်ဗျ
တိုက်ပွဲတွေကတော့တော်တော်ကိုအလုံးဝလောလောဆယ်မရှိဘူးလို့ပြောလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာကတော့ဒီရခိုင်ပြည်နယ်မှာညီညာရေးရကြပြီဆိုရင်ပေါ့လေအေအေနဲ့ညီညာရေးသူတွေမျိုးအပြစ်ခတ်တွေရဆဲကြပြီတိုက်ပွဲတွေရသွားပြီဆိုရင်ဘုဘဲရောက်ဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့တစုံတရာပြည်လည်မှုရနိုင်တဲ့လမ်းကြောင်းပွင့်လာတယ်ဆိုင်နေထင်ပါလား
ဟုတ်ပါကောရောက်တော့တဲ့ဒီဒုက္ခသင်္ကန်းပတ်သက်လို့ကတော့မြန်မာနိုင်ငံအနေနဲ့ဒီအဲ့ဒီစိစကမစဉ်းစားလို့မရဘူးကျွန်တော်တို့အားလုံးစဉ်းစားရမှာပဲအလောလောဆယ်တော့ဒီအစိုးရဘက်ကလည်းအကောင့်တွေဖော်နေတာတော့ရှိပါတယ်တော်တော်အေးအဖွဲ့ကတာမန်ပြောင်းနေပြအပြစ်ထက်ရစစ်တာလောက်နေဒီကိစ္စမှာဖြစ်ဖြစ်ဝင်ပါဝင်ဆောင်ရွက်ဖို့ဆိုတာတော့မဖြစ်နိုင်သေးဘူးလို့ယူဆပါတယ်အဲ့လိုလုပ်ဖို့အတွက်တရားဝင်လုပ်ပိတ်ခွင့်တွေရဖို့လိုတယ်အဲ့လိုတရားဝင်အခွင့်အရေးတွေရပြီးမှဒီကိစ္စတွေကဆောင်ရွက်လို့ရမှာပါ။လောလောဆယ်တော့ဒီကိစ္စကဒီလက်ရှိတာဝန်ယူနေတဲ့အစိုးရကိစ္စပဲဖြစ်ပါတယ်
။အဲ့ဒီအခုနောက်ဆုံးဖြစ်ပေါ်တိုးတက်လာတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဥစ္စာညော်လာဘယ်လောက်ထိအကောင့်ညော်မှန်းထားပါလဲ။ဘယ်အထိဖြစ်လာနိုင်တယ်လို့ညော်မှန်းပါသလဲ။ဒီဖြစ်နေတဲ့အခုဟုတ်ကဲ့ပြောပါ။
တရားကိုတရားနားလည်သဘောပေါက်ပြီးတော့အဖြစ်ခတ်တွေရထားကြတယ်။အဲ့ဒီကနေတစ်ဆင့်တရားဝင်အဖြစ်ခတ်ရတာမျိုးအဲ့ဒီကနေတစ်ဆင့်ဒီမှာတနင်္ဂနွေလုံးငင်းချမ်းရေးတီပြောလင်းပါတယ်အခုငင်းချမ်းရေးနဲ့ပတ်သက်လို့အဓိကစဉ်းစားနေရတာကဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေအဲ့ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေလည်းသူတို့ကတစုတဝဲတွေဆိုတော့ဒီအေအေနဲ့ဆိုရနဲ့နားလည်မှုအပေါ်မှာမူတည်ပြီးတော့အခြားတခြားပူပေါင်းပါဝင်နေတဲ့အဖွဲ့စုတွေကလည်းနားလည်မှုရနိုင်လိမ့်မယ်လို့ပြောလင်းပါတယ်အ အတနည်းပြောရရင်တော့ဆရာကြီးဒါညဉ့်ချမ်းရေးအတွက်ရောင်ရှိပါပဲမျောလင်းတစ်ချက်ထားနိုင်တဲ့ညဉ့်ချမ်းရေးရောင်ရှိလို့ပြောလို့ရပါတယ
်ဟုတ်ကဲ့မြန်မာပြည်မှာမျောလင်းပြီးတော့မျောလင်းသလိုဖြစ်လာတဲ့ဟာလည်းကြုံခဲ့ဘူးတော့စံစရာစိတ်ကတော့တထင်းထင်းရှိနေတုန်းဖြစ်ပါတယ်တကယ်လို့အများမအောင်မြင်ခဲ့ရင်ဆိုးဆုံးအခြေအနေကဒုံရင်းပြန်ရောက်သွားနိုင်ပါသလားခင်ဗျာအဲ့လိုဆိုနိုင်သေးလား
အဘသို့ပြောမြန်မာနိုင်ငံရဲ့ညီချင်းရဲ့အနေအထားမျိုးကအဲ့လိုသဘောရှိပါတယ်ဆွေးနွေးလိုက်တိုက်ပွဲဖြေလိုက်တမိတော်ပြောလိုက်တော်အလွန်တရာပြန်ပြီးတော့ဆိုးသွားတဲ့အခြေအနေကြီးဥတည်သွားလိမ့်မယ်လို့တော့ကျွန်တော်လည်းချက်မထားပါဘူးတတိဝရိယနဲ့တော့ကျွန်တော်တို့ကစူးစမ်းပြီးတော့ဆောင်ရွက်တော့ကြရမှာပါ
COVID-19 ရောဂါပိုးရှိရှိဆန်သက်စစ်ဆေးတဲ့နေလန်တွေရဲ့မှာနှာခေါင်းနဲ့အာခေါင်းတိုးဘက်တွေယူပြီးဆန်သက်စစ်ဆေးတဲ့နေလန်တွေဟာဗိုင်းရပ်စ်ပိုးကိုဆန်သက်စစ်ဆေးတဲ့နေလန်တွေဖြစ်ပြီးသွေးကနေဆန်သက်စစ်ဆေးတဲ့နေလန်ကတော့ဗိုင်းရပ်စ်ပိုးကိုဆန်သက်စစ်ဆေးတာမဟုတ်ဘဲခန္ဓာကိုယ်ကတုံ့ပြန်တဲ့ခုခံစနစ် antibody ကိုဆန်သက်စစ်ဆေးတာဖြစ်တယ်လို့သိရပါတယ်။လက်တလောရောဂါပိုးကူးစက်ခံထားရခြင်းရှိမရှိဆိုတာကိုဆုံးဖြတ်တဲ့နေရာမှာအထောက်အကူမဖြစ်တဲ့သွေးကနေဆန်သက်စစ်ဆေးတဲ့ test kit အကြောင်းကိုမေးကြည့်တဲ့အခါအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်။လူတစ်ယောက်ကဒီ COVID-19 ယောဂါပိုးဝင်ရောက်ပြီးပထမလက္ခဏာပြတဲ့အချိန်ကစပြီးတော့တပတ်မြောက်တဲ့နေ့မှာသူ့ရဲ့သွေးကိုစစ်ဆေးမယ်ဆိုလို့ရှိရင်ယောဂါပိုးရှိသူ100မှာ30ရာခိုင်နှုန်းကပဲဒီ antibody ထွက်တယ်ပေါ့နော်ပိုးရှိကြောင်ပြတယ်နောက်တစ်ခါသူတို့ကိုပဲနောက်ထပ်နှစ်ပတ်မြောက်တဲ့နေ့မှာပြန်စစ်လိုက်လို့ရှိရင်တော့ပိုးဝင်သူစုစုပေါင်းရဲ80ရာခိုင်နှုန်းမှာဒီ antibody ကိုကိုခံစနစ်ထွက်လာတယ် antibody ရှိတယ်ဆိုတာစံသက်တွေ့ရှိတယ်သုံးပတ်နဲ့အထက်မှာစစ်မယ်ဆိုလို့ရှိရင်တော့သူတို့က90ရာခိုင်နှုန်းအထိ antibody တွေစံသက်စစ်စစ်တွေ့ရှိတယ်အဲ့တော့ဒီအဖြေတွေကမူတည်ပြီးဗာပြောနိုင်လဲဆိုတော့ဆရာတို့ကရောဂါပိုးဝင်ရောက်ပြီးတော့နော်ပထမဆုံးပြတဲ့လက္ခဏာကနေသုံးပတ်နော်နှစ်ပတ်နဲ့သုံးပတ်ကြာမှသာလျှင်ဒီသွေးကိုယူပြီးစစ်ဆေးတော့မှသာလျှင်သူ့ရဲ့ခန္ဓာကိုယ်တွေကိုပိုးဝင်ရောက်ဘူးလားမဝင်ရောက်ဘူးလားဆိုတာပြောနိုင်တယ်အဲ့တော့ပထမလက္ခဏာလည်းမသိဘူးပိုးဝင်ရောက်တာလည်းမသိပဲနဲ့ဒီသွေးကိုသွားပြီးစစ်ဆေးမယ်ဆိုရင်အကျိုးမရှိဘူးပေါ့နော်သူ့ကိုဆရာတို့ပြန်ပြီးသုံးသပ်ရတာမှအများကြီးအခက်အခဲဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီ community ပြည်သူလူထုတွဲမှာဒီစစ်ဆေးနည်းကိုစံသက်မစစ်ဆေးသင့်ဘူးလို့ဘလို့စေအကြံပြုထားတယ်ပေါ့နော်
COVID-19 တန်လျာရှိလို့နှာခေါင်းနဲ့အာခေါင်းတိုးဘက်တွေယူပြီး virus ပိုးကိုဆန်သက်စစ်ဆေးကြည့်လိုက်တဲ့အခါ virus ပိုးကိုမတွေ့ရှိရတာကြောင့် virus ပိုးဝင်ရောက်ခဲ့ပြီးခန္ဓာကိုယ်ကခုခံတိုက်ထုတ်လိုက်နိုင်တာလားဆိုတာကိုသိရဖို့အတွက်သွေးကနေစစ်တဲ့ test kit နဲ့ဆန်သက်စစ်ဆေးကြည့်လို့ရပါတယ်။ဒါတလို့ virus ပိုးရှိမရှိကိုသိဖို့ဆိုရင်တော့သွေးကနေစစ်ဆေးတဲ့နည်းလမ်းကိုအသုံးမပြုသင့်ဘူးလို့ဒေါက်တာဦးမောင်ကျော်နိုင်ကအကြံပေးပါတယ်။
အဲ့တော့ဘလို့အခြေအနေတွေမှာစစ်ဆေးသင့်လဲဆိုရင်လက္ခဏာရှိတယ်သူ့ကို COVID-19 ရောဂါလို့လည်းတန်လျာရှိတယ်ဒါပေမဲ့ခုန RT-PCR စစ်တော့လဲပိုးမတွေ့ဘူး Rapid Antigen Test စစ်တော့လဲပိုးမတွေ့ဘူးအဲ့တော့ဒီလိုလူတွေမှာနောက်နှစ်ပတ်သုံးပတ်မှသွားပြီးစစ်ဆေးလိုက်လို့ပိုးတွေ့ခဲ့တယ်ဆိုရင်တော့ဩဒါဆိုရင်တော့ရှေ့ပိုင်းမှာပိုးရှိပြီးတော့မတွေ့မိတာပဲဖြစ်မယ်ပိုးဝင်ရောက်တာတော့တေးကြတယ်ဆိုတာလေးတစ်ခုပဲလက်တလောအနေနဲ့အကျိုးရှိတယ်ဆိုပြီးသုံးသပ်ထားတာရှိတယ်အဲ့တော့ပြန်ပြီးချုပ်ပြီးပြောမယ်ဆိုရင်တော့ဒီသူရနေစစ်ဆေးရတယ်ဒီ Rapidtest kit တွေကဆိုလို့ရှိရင်ဒီ false positive နဲ့ false negative လို့ခေါ်တဲ့ပါရွမှုတွေရှိနိုင်တယ်ပေါ့နော်အဲ့တော့ false positive ဆိုတာယောဂါပိုးမရှိတဲ့သူမှာသူကဒီမှာ antibody ရှိတယ်ဆိုပြီးလာပြတယ်။မပြတဲ့အခါကျတော့ဟာသူမှာပိုးရှိပြီဆိုပြီးကျန်တဲ့စံသက်စစ်ဆေးနည်းတွေဆက်လုပ်တဲ့အခါမှာမပိုးမရှိဘူးဆိုတာသိသွားတဲ့အခါကျတော့လူနာအတွက်လည်းဒီစိတ်ပိုင်းဆိုင်ရာဖိစီးမှုတွေဖြစ်နိုင်တယ်နောက်ထပ်ဝင်ကုန်ကြေးကြတွေလည်းများတယ်ပေါ့နော်ဒီတက်ပိုးဆိုတာ false negative ပေါ့ပိုးရှိတယ်ဒါပေမဲ့ဆရာတို့စစ်ဆေးလိုက်တဲ့အခါမှာဒီ antibody မရှိဘူးအဲ့တော့ပိုးမရှိဘူးဆိုပြီးနေတဲ့အခါမှာလိုအပ်တဲ့စံသက်စစ်ဆေးကုသမှုတွေမရရှိပဲထောက်ကျနိုင်တယ်ပေါ့နော
်တေးကနေစံသက်စစ်ဆေးတဲ့နီလန်းဟာစစ်ဆေးတဲ့အခြေအနေနဲ့အချိန်ခါရီပေါ်မူတည်ပြီးကောက်ချက်ချဆုံးဖြတ်ရတဲ့နီလန်းတစ်ခုဖြစ်တာကြောင့်ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေကသာစေကုသတဲ့အချိန်မှာအသုံးပြုရတဲ့နီလန်းတစ်ခုဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါပါတယ်
ဆိုတော့ဒီနည်းလေးတွေရှိတဲ့အတွက်ကြောင့်ဒီ test kit ကိုစံသက်စစ်ဆေးမဲ့သူဒီကျန်းမာရေးဒီဝန်ထမ်းတွေပဲဖြစ်တဲ့နားလည်တက်ကြွရမယ်ဘယ်လူနာကိုဘယ်အချိန်မှာဒီသွေးကိုစစ်ဆေးတယ်ဆိုတာသိမယ်သိပြီးမှထွက်လာတဲ့အဖြေပေါ်မူတည်ပြီးတော့သုံးသပ်မယ်ဆိုတာကဒါစနစ်တကျကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းမှသာလျှင်ဆောင်ရွက်နိုင်တယ်ဒါကြောင့်ပြည်သူလူထုလက်ထက်မှာကိုမိမိသဘောနဲ့သွားပြီးတော့စစ်ဆေးလိုက်ခြင်းအပြင်ဒါဒီပိုးရှိတယ်လည်းမပြောနိုင်ဘူးပိုးမရှိဘူးလည်းမပြောနိုင်ဘူးလက်တလောက ဝင်ရောက်ခဲ့တာအရင်တော့ပိုးဝင်ထားတာကလည်းခုနပြောတဲ့တကယ်ဝင်ရောက်တာလား false positive လို့မျိုးရှိနေတာလားဆိုတာလည်းမပြောနိုင်တဲ့အတွက်ဂျန်နဲ့စမ်းသက်စစ်ဆေးစီနဲ့စစ်ဆေးချက်တွေနဲ့တွဲဖက်အသုံးပြုမှသာလျှင်မှန်ကန်တဲ့ကောက်ချက်ကိုဆွဲနိုင်မှာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသူရနေစစ်တဲ့ဒီ test kit တွေကိုတရားဝင်ဘက်တလောသုံးဆွဲတယ်ဆိုတာဆရာတို့မကြရသေးဘူး။ဒါပေမဲ့ဆေးရုံ covid ကုတဲ့ဆေးရုံတွေမှာတော့ဒီလိုလေ့လာမှုတွေပြုလုပ်နေလိမ့်မယ်လို့ဆရာအနေနဲ့ထင်မြင်မိတယ်။
COVID-19 ကိုတေးကနေစမ်းသပ်စစ်ဆေးတဲ့နည်းလမ်းဟာလက်တလောယောဂပိုးရှိမှရှိကိုအဆုံးဖြတ်မပေးနိုင်ပဲယောဂရာဇဝင်နဲ့နမူနာယူတဲ့အခြေအနေအချိန်ခါတို့ပေါ်မူတည်ပြီးကောက်ချက်ချအဆုံးဖြတ်ရတဲ့စမ်းသပ်စစ်ဆေးမှုနည်းလမ်းတစ်ခုဖြစ်တာကြောင့်ကျွမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းတွေရဲ့အဆုံးဖြတ်အောက်မှာသာအသုံးပြုတဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တက်တော်ပ
ါအခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ view ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်မှာပြည့်တဲ့ဒရင်ဘက်ကကစားခဲ့တဲ့ The Masters ကောက်တီပြိုင်ပွဲမှာတော့အမေရိကန်ကကမ္ဘာအဆင့်တက် Dustin Johnson အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီနေ့ The Masters ကောက်တီပြိုင်ပွဲကိုပြီးခဲ့တဲ့ April ကကျင်းပဖို့လုပ်ထားတာဖြစ်ပေမဲ့ virus ကူးစက်မှုတွေကြောင့်ရှုဆိုင်ခဲ့တာပါ။ဒီနေ့မှာတော့ Dustin Johnson ကစုစုပေါင်းရိုက်ချက်ထက်အချက်20ရှော့ရိုက်ပြီး The Masters Champion ဖြစ်သွားတာပါ။တတိယနေ့ကစားပြီးတဲ့အချိန်မှာသူကတစ်ချက်အသာနဲ့ဥဆောင်နေပေမဲ့နောက်ဆုံးနေ့မှာ၄ချက်ထက်လျှော့ရိုက်ပြီးတော့ Australia က Cameron Smith နဲ့တောင်ကိုရီးယားနိုင်ငံသား Sung Jae In တို့ထက်၅ချက်အသာရပြီးတော့ပိုဆွဲသွားခဲ့တာပါ။အင်ဝဲလျှောက်သမတ်ရိုက်ချက်ထက်ချက်20လျှော့ရိုက်နိုင်လိုက်တဲ့အတွက်ဒါဟာ Masters ပြိုင်ပွဲတစ်လျှောက်မှာရိုက်ချက်အနည်းဆုံးနဲ့ပိုဆွဲသူဖြစ်လဲစံချိန်တင်သွားခဲ့ပါတယ်
။ Yes, but I mean yeah, obviously having Tiger put it on was awesome and unbelievable and you know you could
Masters ပြိုင်ပွဲအစဉ်အလာတိုင်းမနစ်ကချန်ပီယံကဒီနေ့ချန်ပီယံတစ်ကိုအစိမ်းရောင်ဂျက်ကအင်ဂျီဝတ်ပေးရတာဖြစ်တဲ့အတွက်ဒီနေ့မှာတော့ Tiger Woods ကသူ့ကိုအစိမ်းရောင်ဂျက်ကအင်ဂျီကိုဝတ်ပေးခဲ့ပြီးအဲ့လို Tiger Woods ကအစိမ်းရောင်ဂျက်ကဝတ်ပေးတာကိုခံရတဲ့ခံစားချက်ကဘာနဲ့မှမတူတဲ့ထူးခြားတဲ့ခံစားမှုဖြစ်တယ်ဆိုပြီးတော့ Dustin Johnson ကပွဲပြီးမှပြောပါတယ်ဒေါ်စနာ2016တုန်းကအမေရိကန်အိုးပန်းကိုတကြိမ်နိုင်ထားတာကြောင့်ဒါဟာသူ့အတွက်တော့ဒုတိယအကြိမ်မြောက်မေဂျာဆူဖလားလဲဖြစ်ပါတယ်ဗျာ။အခုတခါတော့တိုကျိုအိုလံပစ်ပြိုင်ပွဲဘက်ကသတင်းကိုပြောပြပေးကြပါတယ်။လာမယ့်တိုကျိုအိုလံပစ်ပြိုင်ပွဲမှာပြည်သက်တွေကြီးကွင်းရလိမ့်မယ်လို့အပြည့်အဝယုံကြည်မှုရှိကြောင်းနိုင်ငံကအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘိတ်ကဂျပန်နိုင်ငံတိုကျိုမြို့မှာပြောလိုက်ပါတယ်။ IOC ဥက္ကဋ္ဌသောမတ်စ်ဘိတ်ဟာဂျပန်နိုင်ငံကိုအခုတစ်ပတ်အတွင်းနှစ်ရက်ကြာသွားရောက်ခဲ့ပြီးတော့ဗိုင်းရပ်စ်ကာကွယ်ရေးလုပ်ငန်းစဉ်တွေနဲ့ပြည်သက်တွေကိုကြီးကွင်းပေးမပေးဆိုတာတွေကိုဆွေးနွေးခဲ့တာပါ။ပြိုင်ပွဲကိုဘေးအန္တရာယ်ကင်းကင်းနဲ့ကျင်းပနိုင်ဖို့ IOC အနေနဲ့ဗပောင်းစုံကအစွမ်းကုန်ကြိုးပမ်းပြင်ဆင်နေပြီးတော့အဲ့ဒီအချိန်မှာကာကွယ်ဆေးရပြီဆိုရင်အားသာသမားတွေနဲ့ပြည်သက်တွေကိုဂျပန်နိုင်ငံကိုလာတဲ့အခါမှာကာကွယ်ဆေးထိုးပြီးသားဖြစ်အောင်လဲကြိုးပမ်းဆောင်ရွက်နေတယ်လို့သောမတ်စ်ဘိတ်ကပြောပါတယ
် This makes us also very very confident that we can have spectators
ဒီအချက်ကြောင့်ပဲရှင်းနေအိုလံပစ်ကျင်းပတဲ့အခါအိုလံပစ်အားကစားခွင့်တွေမှာပြည်သက်တွေကိုလက်ခံသွားနိုင်လိမ့်မယ်လို့ကျွန်တော်တို့အပြည့်အဝယုံကြည်ထားသလိုပြည်သက်တွေအနေနဲ့လည်းဘေးရန်တွေကင်းကင်းနဲ့ကြီးနိုင်လိမ့်မယ်လို့ယုံကြည်ပါတယ်
အဇီဩဂရာဟာဒီခီးစဉ်အတွင်းမှာဂျပန်ဝန်ကြီးချုပ်ယိုရှိဟီဒီဆူဂါနဲ့တွေ့ဆုံခဲ့ပြီးတော့ဂျပန်ဝန်ကြီးချုပ်ကတော့သူတို့အနေနဲ့တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပသွားနိုင်ဖို့အတွက်အခိုင်အမာတန်လိမ့်ထန်ချမှတ်ထားတယ်လို့ပြောပါတယ်။ဒါပြင်သောမတ်စ်ဘိတ်ဟာတိုကျိုအုပ်ချုပ်ရေးမှူး2020တိုကျိုအိုလံပစ်ပြိုင်ပွဲကျင်းပရေးဥက္ကဋ္ဌအပါအဝင်တခြားပြိုင်ပွဲတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ရဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုကိုချီးမြှင့်ခဲ့ပါတယ်။ဝင်းကျောင်းဟောင်းရှင်ဇိုအာဘေဟာအိုလံပစ်လှုပ်ရှားမှုကိုအကောင်းဆုံးစွမ်းစွမ်းတမန်ကြိုးပမ်းဆောင်ရွက်ခဲ့တယ်လို့ IOC ဘက်ကယုံကြည်တာကြောင့်အခုလိုချီးမြှင့်တာဖြစ်တယ်ဆိုပြီးတော့လဲသောမတ်စ်ဘိတ်ကပြောပါတယ်ဒိုကီအိုလံပစ်ပြိုင်ပွဲကိုတော့ရှင်းနေဇူလိုင်လ23ရက်နေ့ကနေဩဂတ်လ10ရက်နေ့အထိကျင်းပဖို့သတ်မှတ်ထားပါတယ်ခင်ဗျာအခုကတော့ဘောလုံးသတင်းတွေကိုပြောပြပေးကြပါတယ်အင်္ဂလန်ဂိုးသမားဟောင်းလည်းဖြစ်ဂိုးနီးပြဟောင်းလည်းဖြစ်တဲ့ Ray Clements ကွယ်လွန်သွားခဲ့ပါပြီ Ray Clements ဟာနိုမာ15ရက်နေ့ကအသက်82နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်တယ်လို့အင်္ဂလန်ဘောလုံးအဖွဲ့ချုပ်ကကြေညာပါတယ် ဝမ်မန်စာစီဂျေကန်ဆာကိုနှစ်ပေါင်းများစွာခံစားခဲ့ရပြီးတော့တနင်္ဂနွေနေ့ကညဉ့်ညံ့စွာနဲ့ခွဲလွန်သွားခဲ့တာဖြစ်ကြောင်းနှစ်ပေါင်းများစွာသူ့ကိုအားပေးခဲ့တဲ့သူတွေနဲ့ပရိသတ်တွေကိုကျေးဇူးတင်တယ်လို့လည်းသူမိသားစုကပြောပါတယ်ဝမ်မန်စာလီဗာပူးအသင်းတော်14နှစ်ကြာကစားခဲ့ပြီးတော့လီဗာပူးအသင်းအောင်မြင်ခဲ့တဲ့80ပြည့်လွန်နှစ်တွေအတွင်းလီဗာပူးနဲ့အတူဥရောပဖလား3ချိန်ဥရောပဘောလုံးဖွဲ့ချုပ်ဖလား2ချိန်မပေးချန်ပီယံဆု5ချိန်စတဲ့အောင်မြင်မှုတွေအများပြားရခဲ့ပါတယ်အဲ့နောက်တော့သူက Spurs အသင်းကိုပြောင်းခဲ့ပြီးတော့ Spurs နဲ့အတူ UEFA ဖလားနဲ့ FA ဖလားတွေကိုရခဲ့ပါတယ်။သူက1980ပြည့်လွန်နှစ်နောက်ပိုင်းကာလတွေနဲ့80ပြည့်လွန်နှစ်အစောပိုင်းတွေမှာအင်္ဂလန်အသင်းအတွက်62ပွဲကစားပေးခဲ့ပါတယ်။အင်္ဂလန်ကိုယ်စားလှမ်းဟောင်း David Seaman ကလည်းအခုလို Clement ကိုဆုံးရှုံးလိုက်တဲ့အပေါ်မှာအလုံးဝမ်းနေကြောင်း Clement ဆာကိုယ်စားလှမ်းကောင်းတစ်ယောက်ဖြစ်သလိုအင်္ဂလန်အသင်းမှာလည်းသူ့ရဲ့နီးပြားကောင်းတစ်ယောက်ဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ Scunthorpe United အသင်းမှာကစားသမားဘွားကိုစခဲ့တဲ့ Ray Clement ဆာဘောလုံးကစားတာကနေအားယူပြီးတဲ့နောက်အင်္ဂလန်သင်းရဲ့ဂိုးနီးပြဖြစ်နေတယ်နှစ်ပေါင်းများစွာလုပ်ခဲ့သူဖြစ်ပါတယ်ခင်ဗျာအာဂျင်တီးနားခွင့်လှစ်ကစားသမားဟောင်းဟာဗီယာမာစီယာနိုဟာဘောလုံးကစားတာကနေအားယူလိုက်ပါပြီအသက်36နှစ်ရှိဖြစ်တဲ့မာစီယာနိုဟာအာဂျင်တီးနားနိုင်ငံကအက်စတူရီယန်နေ့အစ်စ်မှာကစားနေတာဖြစ်ပြီးတော့ပြီးခဲ့တဲ့နှောင်းမှာ15ရက်နေ့ကသူဘောလုံးကစားတာကနေအားယူပြီးလို့ချင်ညာလိုက်တာဖြစ်ပါတယ်လေဝူးနဲ့ဘာစလိုနာအသင်းခွင့်လည်ကစားသမားဟောင်းမဲရှီယာနိုဟာခွင့်လည်ကနေခက်ကြမ်းကြမ်းဖြတ်ထုတ်တဲ့ကစားဟန်တွေကြောင့်နာမည်ကြီးသူတစ်ယောက်ဖြစ်ပြီးတော့တခါတည်းမှာလဲနောက်တန်းခံစင်မှုအဖြစ်နဲ့ဆင်းကစားတဲ့သူပါဒီမှာဘာစလိုနာမှာ၈နှစ်ကစားပြီးတော့ဘာစလိုနာနဲ့အတူလာလီဂါမပေးချန်ပီယံ၅ချိန်ချန်ပီယံလိဖလား၂ချိန်အပါဝင်တခြားဆူပလာတွေလည်းရခဲ့ပါတယ်မဲရှီယာနိုဟာသူ့ရဲ့ကစားသမားဘဝကိုအာဂျင်တီးနားနိုင်ငံ River Plate မှာစတင်ကစားခဲ့ပြီးတော့အဲ့နောက် Premier League ကဝက်ဆမ်၊ Liverpool ၊ Barcelona အသင်းတွေမှာကစားခဲ့ပြီးအာဂျင်တီးနားလက်ရေးစင်အသင်းအတွက်148ပွဲကစားခဲ့ပြီးတော့ကမ္ဘာဖလား၄ချိန်၊ Olympic ပြိုင်ပွဲ၂ချိန်ဝင်ကစားခဲ့ပြီးတော့2008 Beijing Olympic မှာတော့ရွှေစစ်ရခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ American ပြည်ထောင်စုဟာလူသားအလုံးရဲ့မွေးရာပါအခြေခံလူအခွင့်အရေးအတွက်တန်ဓေဋ္ဌံချမှတ်ပြီးထူထောင်ထားတဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်။မွေးရာပါအခြေခံအကြဆုံးအခွင့်အရေးတွေထဲမှာဘာသာရေးလွတ်လပ်ခွင့်အပါအဝင်လွတ်လပ်စွာတွေးခေါ်ပိုင်ခွင့်တွေလည်းပါဝင်တယ်လို့ American နိုင်ငံခြားရေးဝန်ကြီး Mike Pompeo က Indonesia နိုင်ငံမှာပြောကြားတဲ့မိန့်ခွန်းမှာပြောဆိုလိုက်ပါတယ်။အမေရိကန်ကဖျားသခင်ကောင်းကြီးပေးထားတဲ့အခွင့်အရေးကိုလေးစားလိုက်နာတယ်ဆိုတာဟာကျွန်တော်တို့ရဲ့အမျိုးသားစိတ်ဓာတ်ကိုအတိတ်ပဲဖွင့်ပေးလိုက်တာပါပဲလို့ဝန်ကြီးဖွန်ပြေကအခုလိုပြောပါတယ
် Why America stood tallest among western democracies in supporting your independence
ဒါကြောင့်မို့လဲအင်ဒိုနီးရှားနိုင်ငံကိုလိုနီလက်အောက်ခံကလွတ်မြောက်ရေးအတွက်ထောက်ခံပံ့ပိုးပေးခဲ့တဲ့အနောက်နိုင်ငံတွေထဲမှာအမေရိကန်ဟာရှေ့ရနေမမမမတ်အယက်တီနိုင်ဆုံးဖြစ်ခဲ့တာပါလွန်ခဲ့တဲ့အနှစ်20အတွင်းအင်ဒိုနီးရှားနိုင်ငံအသွင်ကူးပြောင်းရေးမှာအားအထရဆုံးအဖြစ်ရပ်တည်နေပါတယ်ကျွန်တော်တို့ပြည်သူတွေအထူးတန်ဖိုးထားတဲ့လွတ်လပ်မှုကိုပိုက်ထွေးပြီးအပြန်အလှန်နားလည်တီးခံကြရတဲ့ဆိုတဲ့အချက်ကြောင့်ပါပဲလို့ပြောသွားတာပါအင်ဒိုနီးရှားနိုင်ငံရဲ့တက်ကြွတဲ့ဒီမိုကရေစီရေးမှာဘာသာအလုံးတဟဇာတအတူရှင်တွဲနေထိုင်ကြတာကိုမြင်ကျင်ကြတဲ့လူထုစံတာအမြင့်တွယ်ပြီးသားဖြစ်ပါတယ်ကြားမမရွေးဘသူမဆိုယုံကြည်ရအောင်လွတ်လပ်စွာကိုးကွယ်ခွင့်ရှိကြောင်းရှင်းလင်းစွာဖော်ပြထားတဲ့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုထင်ရှားတာဖြစ်ပါတယ်။အစ္စလမ်ဘာသာအနေနဲ့ခရစ်ယာန်သို့မဟုတ်ဗုဒ္ဓဘာသာနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့မဖြစ်နိုင်စရာအကြောင်းမရှိပါဘူးလို့ဝန်ကြီးဖွန်ပီယိုကဆိုပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့အစဉ်အလာအရာအပြန်အလှန်တီးခံခြင်းနဲ့အများစုစည်းနေထိုင်ခြင်းဆိုတဲ့စိတ်ဓာတ်ကိုမွေးမြူမြေတောင်မြှောက်ပေးဖို့ဒီအချိန်မှာပိုလိုအပ်လာပြီလို့ဝန်ကြီးဖွန်ပီယိုကဆိုပါတယ်။
Blasphemy accusations which destroy lives have become more common. Discrimination against non-official religions.
ဘာသာတရားကိုစော်ကားတယ်လို့ဆွဆွဲမှုတွေကြောင့်အသက်ဆုံးရှုံးရတဲ့အဖြစ်တွေဟာပုံမှန်သဘောပေါဖြစ်လာတာတွေ့ရပါတယ်။တရားဝင်မဟုတ်တဲ့ဘာသာကိုးကွယ်သူတွေကိုဒုတိယဒဏ်စာနိုင်ငံသားအဖြစ်ခွဲခြားဆက်ဆံပြီးနှိတ်ကွတာတွေနဲ့နစ်နာအောင်လုပ်နေတာတွေရှိပါတယ်လို့ပြောသွားတာပါ။ဘာသာအသီးသီးကိုကိုးကွယ်ကြသူအလုံးအတွက်သူတို့အခွင့်အရေးချိုးဖောက်ခံရသလားဆိုတာနဲ့ပတ်သက်လို့သူတို့ကိုယ်စားဘာသာရေးခေါင်းဆောင်တွေကပို့ပြီးပြောဆိုပေးကြပါလို့ဝန်ကြီးပွန်ဖီယိုကတိုက်တွန်းပါတယ်။မ မြန်မာနိုင်ငံမှာလည်းတချို့ဒေသတွေမှာစစ်တပ်ကရိုဟင်ဂျာနဲ့တခြားလူနည်းစုတွေကိုအကြမ်းဖက်နှိပ်ကွပ်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကအာဆီယံအသင်းကြီးအနေနဲ့လူလူချင်းစာနာမှုစံပြဖြစ်အောင်တွန်းအားပေးနေပေမဲ့တရားမျှတရေးဆောင်ကျဉ်ပေးဖို့နှောက်နှေးနေသေးပါပဲလို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်။ဘာသာရေးလွတ်လပ်ခွင့်ရဲ့အနာဂတ်ကိုထဲထဲဝင်ဝင်ချိမ့်ချောက်နေတာကတော့တရုတ်ကွန်မြူနစ်ပါတီဖြစ်ပြီးမွတ်စလင်ဗုဒ္ဓဘာသာခရစ်ယာန်နဲ့ဖာလွန်ကောင်းကိုးကွယ်သူတွေစတဲ့ပြည်သူတွေကိုရန်ပြုတ်နေတယ်လို့ဝန်ကြီးဖွံ့ဖြိုးကသတိပေးလိုက်ပါတယ်။ဖျားသခင်ကောင်းကြီးပေးထားတဲ့ခွဲခြားလို့မရတဲ့မွေးရာပါအခွင့်အရေးဟာလူတိုင်းအတွက်ဖြစ်ပြီးလွတ်လပ်တဲ့နိုင်ငံတွေကလွတ်လပ်တဲ့ပြည်သူတွေအနေနဲ့ဒီအခွင့်အရေးတွေကိုမဖြစ်မနေခုခံကာကွယ်ကြရမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးမိုက်ဖွန်ပီယိုကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်။
ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာတည်တခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်။ဂျာတာပရင်းနေမနေခင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရပြီးအခုတော့သတင်းအချင်းချုပ်ကိုတင်ပြသွားမှာဖြစ်ပါတယ်။အမေရိကန်အောက်လွှတ်တော်ဒီမိုကရက်အမတ်တွေကလက်ရှိအောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီကိုဥက္ကဋ္ဌအဖြစ်ဆက်ပြီးနောက်ထပ်နှစ်နှစ်သက်တမ်းတိုးတောင်းဝန်ထမ်းဆောင်ဖို့ပြန်လည်အဆိုပြုလိုက်ပါတယ်။ဇန်နဝါရီလတည်းမှာကျင်းပမဲ့အောက်လွှတ်တော်သက်တမ်းအသစ်စတင်တဲ့အခါဒီအဆိုပြုချက်အတည်ပြုတရားဝင်လာမှာဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရည်ရွယ်ထားတဲ့အစီအစဉ်ဒီအတည်ပြုနိုင်ရေးပဲ့ကံရမှာတော့ခံယူချက်သဘောထားကွဲလွဲတာတွေရှိနေတာကြောင့်နန်စီပလိုစီအနေနဲ့အများစုတွေကလူနည်းစုကိုပဲဥဆောင်နိုင်ပွဲရှိပါတယ်။ဗိုလ်တူနီကအောက်လွှတ်တော်ဒီမိုကရက်အမတ်တွေကကယ်လီဖိုးနီးယားပြည်နယ်ကိုကိုယ်စားပြုဒီမိုကရက်လွှတ်တော်အမတ်နန်စီပလိုစီကိုဥက္ကဋ္ဌအဖြစ်ပြန်မဲမရှိအဆိုပြုလိုက်ကြတာဖြစ်ပါတယ်ခင်ဗျာ။ဒီတိုင်းနိုင်ငံကမြေအောင်စေယုံနေမှာယူရိုနီယံဗဟုကွာဆက်တက်ဆင်မှုလုပ်ငန်းတွေစတင်နေတာသိကြကြောင်းကုလသမဂ္ဂအနုမြူစွမ်းရင်အေဂျင်စီကအတည်ပြုလိုက်ပါတယ်။ဒါပေမဲ့အီရန်နိုင်ငံကတော့နိုင်ငံရဲ့ယူရိုနီယံတန့်စင်စွမ်းဆောင်ရည်ဟာအားလုံးချုပ်ကြည့်ရင်တိတိတသာတိုးလာတာမရှိဘူးလို့ညင်းဆိုပါတယ်။ဗဟုကွာဆက်184ခုကိုအီရန်နာတက်နျူကလ িয়ার စေယုံရဲ့နေရာအသစ်တစ်ခုတည်းရွှေ့ပြောင်းလိုက်ပြီးလုပ်ငန်းတွေကိုမကြာခင်ကစတင်လည်ပတ်နေပြီလို့ IAEA နုမြူစွမ်းရင်အေဂျင်စီညွှန်ကြားရေးမှူးချုပ်ကဗီယက်နမ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ရိုဟင်ဂျာတွေနေရာပြောင်းနိုင်မဲ့ရုပ်ကိုတတ်မှတ်ပြီးမြန်မာအစိုးရကိုဖိအားပေးတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးကအင်ကာနီကပြောကြားလိုက်ပြီးမြန်မာအစိုးရကိုဖိအားပေးဖို့အတွက်မိတ်ဆွေနိုင်ငံတွေကိုလည်းတောင်းဆိုသွားမယ်လို့ပြောပါရယ်ရိုဟင်ဂျာတွေဗန်နီစပြောင်းနိုင်မဲ့ဆိုတဲ့ရုပ်ကိုမြန်မာအစိုးရအနေနဲ့တတ်မှတ်ပေးဖို့တောင်းဆိုမှာဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကဒီလူတွေကိုပြန်ပို့ပေးဖို့အစဉ်သင့်ရှိနေတယ်လို့ဝန်ကြီးမွန်မန်းကပြောတာကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရောက်နေတဲ့ရိုဟင်ဂျာတွေမြန်မာဘက်ကပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်တရုတ်မြန်မာသုံးဖွင့်ဆိုင်လမ်းစဉ်တစ်ခုကိုလည်းချမှတ်ဆောင်ရွက်နေတယ်လို့ဝန်ကြီးမွန်မန်ကပြောပါတယ်။ဂျာတာပတိနေ့မနေ့ VOA အစီအစဉ်တွေကိုဒီမှာပဲအဆုံးသတ်တော့မှာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့မြန်မာပြည်သူပြည်သားအပေါင်းကာယောဂဘေးအန္တရာယ်ကကင်းဝေးပြီးပျော်ရွှင်မွေအားနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.